Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာ။ April 14ရက်မဟာတကြံအကြံနေဗိုလ်ထုံးနေ VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့လိုင်းနိုမီတာ1925 30မိနစ်နဲ့တန်းလိုက်မီတာ190လောက်ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းနားဆင်လို့ရနိုင်ကြပါပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်မှုဖြစ်ကျွန်တော်ဇွန်ဝင်လိုင်းကဆောင်ရွက်ပေးတော့ပါမယ်။တော်ရရှင်နေနားဆင်ကြရမှာကတော့မန္တလေးတိုင်းမြင့်ငယ်မြို့မှာဒီကနေ့ကြစ်ခတ်မှုဖြစ်ခဲ့တဲ့အတွက်အသက်ဆုံးရှုံးမှုတွေရှိခဲ့ပါတယ်။
ကျွန်တော်တို့နာတာကတန်း၃ဝက်လောက်ပဲကြီးသေးတယ်။ဒီကစခန်းလေးကနေကျွန်တော်တို့နေနေရာဖြစ်တဲ့ကြောင့်လို့တောက်လျှောက်တယ်ဆက်အဲ့မှာစိုက်မှာဖြစ်ခဲ့တယ်။ဘယ်လို့မှနားလည်းကက်လို့မရဘူး။ဒါမှပြင်းနေမှာမဟုတ်ဘူးဗျာ။ကြီးစစ်တွေနဲ့ဒီဟိုဖြစ်ခဲ့ပြစ်တာဗျာ။တော့လေ၆လောက်ကြာတာ။
မြင့်ငယ်မြို့က CDM လုတ်တဲ့မြေထားဝန်ထမ်းတွေကိုဖမ်းဆီးဖြိုခွင်းနဲ့နောက်ဆုံးအခြေအနေတွေကိုသတင်းအစီအစဉ်နဲ့နောက်ပိုင်းမှနားဆင်ကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့ဒီကနေ့ဟာမြမရိုးရအတာတကြံအကြနေဖြစ်ပေမဲ့အထင်ကရမြို့ကြီးတွေမှာတကြံပွဲတွေကိုဆင်နွှဲခြင်းမရှိဘဲဆရာနာသိန်းနာကိုစန့်ကျင်တဲ့အနေနဲ့ဆန္ဒပြလူထုကသွေးမတိတ်တပိတ်ကိုဆင်နွှဲခဲ့ကြတာတိုင်းဒေသတချို့ကတကြံအခြေအနေတွေ KIA ဌာနချုပ်လိုင်ဇာအနီးအပါဝင်တခြားနေရာတွေမှာစစ်တပ်နဲ့ KIA တို့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတွေနောက်ထိုင်းနိုင်ငံမှာလူကုန်ကူးခံရတဲ့မြန်မာတွေဖမ်းဆီးခံခဲ့ရတာစတဲ့သတင်းပြဖို့ချက်အပြည့်စုံတွေကိုနားဆင်ကြားဖို့ရှိပါတယ်။ပါစင်ကဏ္ဍတွေဖြစ်တဲ့ဥကျော်ဆောင်သားရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုထုနေညအတွက်နောက်ဆုံးရသတင်းတွေကိုမမညသတင်းအောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါမယ်ခင်ဗျာ။
တကြံပွဲတော်ကာလတွေမှာလူစီကားလေးရှိတဲ့ရန်ကုန်မြို့မှာဒီကနေ့တကြံအကြနေမှာတော့လမ်းတွေပေါ်မှာထွက်တဲ့လူမရှိသလိုရေပဲကစားကြတာလည်းမရှိပါဘူး။ဆရာနာသိမ်းထားတာကိုတော်လန်တဲ့အနေနဲ့ပြောစရာတကြံအစားတော်လန်တကြံဆင်နွှဲနေကြတာလို့ရန်ကုန်မြို့ကံတွေကပြောပါတယ်။ဒီကနေ့တကြံအကြနေမှာຫນွေဦးတော်လန်ရေးအတွင်ကြဆုံးခဲ့သူတွေကိုအောက်မေ့တဲ့သွေးမတိတ်ဆေးတပိတ်ဆင်နွှဲကြပါတယ်။ကလေးမျိုးမှာတော့နေကြပန်းဆိုင်ခင်းတဲ့လုပ်ငန်းခွင်ဝင်ရင်းဆန္ဒပြကြွေးကြော်တန်တွေနဲ့အော်ဟစ်ကြပါတယ်။မြန်မာနိုင်ငံနေရအနှံ့မျိုးအသီးသီးမှာတော့မနေ့တကြံအကြိုနေ့မှာအတာအိုးတပိတ်လုတ်ခဲ့တယ်လို့ဒီကနေ့တော့လမ်းမတွေလူစီကားရနေရာတွေမှာဆေးအနီတွေတုတ်လိမ့်နဲ့သွေးမတိတ်ဆေးတပိတ်ကိုဆင်နွှဲကြပါတယ်။ပုံမှန်ချစ်တဲ့ပွဲတွေရှိနေတဲ့မန္တလေး၊စကိုင်း၊ပခုတ်ကူ၊ကလေး၊ဖားကန်၊ကတာမြို့တွေမှာလမ်းလျှောက်တပိတ်၊စိုက်ကဲတပိတ်တွေကိုဆက်ပြီးတော့ပြုလုပ်ကြပါတယ်။တကြံကာလမှာမြင်ရကြားရလေးရှိတဲ့တန်ကြပ်ထိုးပွဲတစ်ခုကိုရွှေဘိုမြို့မှာပြုလုပ်ခဲ့ပြီးဆရာနာသိမ့်မှုစန့်ကျင်တဲ့တန်ကြပ်တွေထိုးခဲ့ကြပါတယ်။ပြင်မနာဖေခုံတောင်ကြီးဖအံဒီမွန်ဆိုးနဲ့ပကန်းညောင်ဦးမြို့တွေမှာသွေးမတိတ်တဲ့ပိတ်အတာအိုးတဲ့ပိတ်ပျောက်ကြားတဲ့ပိတ်နဲ့လူမဲတဲ့ပိတ်တွေပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိပါတယ်။ပြီးခဲ့တဲ့ရက်တွေကစစ်ကောင်စီတပ်တွေကအင်အားသုံးပစ်ခတ်လို့လူသေဆုံးခဲ့တဲ့တမူကလေးနဲ့ပဲခူးမျိုးတွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကအိမ်နေတဲ့အထိလိုက်ပြီးတော့ဖမ်းဆီးတာတွေရှိတာကြောင့်ဒေသခံအများပြားနေရာဆုံးခွာထွက်ပြေးနေရတယ်လို့ VOA ကပြောပါတယ်ရှင်။ American သမရဂျိုးဘိုင်ဒန်ဟာအထက်နဲ့အောက်လွှတ်တော်၂ရက်ပေါင်းကွန်ဂရက်လွှတ်တော်မှာ April 28ရက်နေ့ပထမဆုံးမိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။ဒါဟာဂျိုးဘိုင်ဒန်သမရအဖြစ်တာဝန်ယူပြီးရက်တရာပြည့်တဲ့နေ့ပြောကြားတဲ့မိန့်ခွန်းဖြစ်ပါတယ်။ရက်တရာပြည့်ဟာခေတ်သစ်သမိုင်းမှာအမေရိကန်တမရတွေတာဝန်ယူတဲ့လေးနှစ်သက်တမ်းအစောပိုင်းရက်တွေအတွင်းဘလောက်အောင်မြင်မှုတွေရခဲ့တယ်လဲဘလောက်တာဝန်ယူနိုင်ခဲ့တယ်လဲဆိုတာကိုတရားဝင်မဟုတ်ပေမဲ့မှတ်ချက်တင်တိုင်းတာချက်တစ်ခုလိုဖြစ်နေပါတယ်။မိန့်ခွန်းပြောမယ့်နေရာကတော့အောက်လွှတ်တော်အစည်းအဝေးခန်းမှမှာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဖိတ်ကြားလာကိုတမရဘိုင်ဒန်စီအင်္ဂါနေ့ကတီးပို့ခဲ့ပါတယ်။သမိုင်းဝင်ကာလစိန်ခေါ်မှုနဲ့အခွင့်အလမ်းတွေအတွက်တမရရဲ့ညွှန်မှန်းချက်တွေကိုပြောကြားပေးပါဆိုပြီးတော့ဖိတ်ကြားစာမှာရေးထားပါတယ်။ဒီဖိတ်ကြားစာကိုလက်ခံရတဲ့အကြောင်းအင်ဖြူရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မိန့်ခွန်းပြောကြားမယ့်အခမ်းအနားမှာလက်ရှိကူးစက်မှုတွေဆက်ပြီးရှိနေတဲ့ကိုရိုနာဗိုင်းရပ်စ်ဘေးကင်းလုံခြုံရေးစည်းကမ်းတွေလိုက်နာဖို့ဘယ်လိုတတ်မှတ်မယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လုံးလုံးဆက်လွတ်တော်မှာမဲပေးတာတွေကိုလူသိမ့်မများတဲ့အုပ်စုလေးတွေနဲ့ပဲလုပ်ဖို့ညွှန်ကြားထားပြီးနှာခေါင်းစည်းတွေတတ်ဖို့စည်းကမ်းတတ်မှတ်ထားသလိုပြင်ပကလူတွေလာရောက်လဲပတ်ခွင့်မရှိပါဘူးရှင်။ အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာပုဒ်ဒဟူးနေ့ဘရပ်ဆဲလ်မြို့မှာနေတိုးမြောက်အတ္လန္တိတ်စာချုပ်အဖွဲ့အတွင်းမှူးချုပ်ဂျင်းစတော့တန်ဘတ်နဲ့မဟာမိတ်အဖွဲ့ဝင်နိုင်ငံတွေကထိပ်တန်းတပ်တမန်တွေနဲ့တွေ့ဆုံသွားဖို့ရှိပါတယ်။ဒီစည်းဝေးပွဲမှာအာဖဂန်နစ္စတန်ကအမေရိကန်တပ်တွေကိုပြန်ရုပ်သိမ်းဖို့အစီအစဉ်တွေကိုဝန်ကြီးဘလင်ကန်ကပြောဆိုဆွေးနွေးမှာဖြစ်ပါတယ်။ဒီစည်းဝေးပွဲကိုအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့အတူဂျာမန်နိုင်ငံသားရေးဝန်ကြီးအီတလီနိုင်ငံသားရေးဝန်ကြီးတူရကီနိုင်ငံသားရေးဝန်ကြီးနဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးတို့လည်းတက်ရောက်မှာဖြစ်ပါတယ်။အာဖဂန်နစ္စတန်ကအမေရိကန်တပ်တွေကိုစက်တင်ဘာလ17ရက်နေ့မှာနောက်ဆုံးထားပြီးတော့ပြန်ရုပ်သိမ်းမယ်လို့သမ္မတဘိုင်ဒန်အစိုးရကအင်္ဂါနေ့ကပြောတာပါ။အဲ့ဒီနေ့ဟာအမေရိကန်ပြည်ထောင်စုညင်းရုံမျိုးကမ္ဘာကုန်သွယ်ရေးအဆောက်အအုံနဲ့ပင်တဂွန်စစ်ဌာနချုပ်ကိုအယ်ခိုင်ဒါအကြမ်းဖက်အဖွဲ့ကတိုက်ခိုက်ခဲ့တာနှစ်20ပြည့်တဲ့နေ့လည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုနောက်ပိုင်းအမေရိကန်နဲ့နေတိုးမဟာမိတ်အဖွဲ့နိုင်ငံတွေကအာဖဂန်နစ္စတန်မှာတပ်အင်အား 33,000 ကျော်ကိုတိုးမြင့်ချထားခဲ့တာပါ။2015ခုနှစ်နောက်ပိုင်းမှာတော့တပ်တွေကိုတဖြည်းဖြည်းရုပ်သိမ်းခဲ့ပြီးအခုလက်ရှိလက်ကျန်အင်အား 10,000 လောက်တောင်မရှိတော့ဘဲနဲ့အာဖဂန်လူမျိုးရေးတပ်တွေကိုသင်တန်းပေးကူညီနေတာဖြစ်ပါတယ်။အခုအာဖဂန်ကနေတပ်တွေကိုပြန်ရုပ်သိမ်းဖို့နေတိုးမဟာမိတ်အဖွဲ့တွေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ရှင်။လွတ်လပ်တဲ့အစိုးရနဲ့ကိုယ်ပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်နဲ့တရုတ်နိုင်ငံအကြားတင်းမာမှုတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုရဲ့မူဝါဒရေးဆွဲရေးမှာအတွေ့အကြုံရှိခဲ့သူဝါရင်ပုဂ္ဂိုလ်3ဦးဒီကနေ့ဗုဒ္ဓဟူးနေ့မှာထိုင်ဝမ်ကိုရောက်ရှိလာခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်အမတ်ဟောင်းခရစ္စတိုဖာ ဒေါ့ဒ်နိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးတွေအဖြစ်တာဝန်ယူပြီးတဲ့ James Steinberg နဲ့ Richard Armitage တို့ထိုင်ပြည်ကိုရောက်ရှိနေကြပါဒီခရီးစဉ်ဟာတရားဝင်အစိုးရကိုယ်စားလှယ်တွေအဖြစ်တွားရောက်တာမဟုတ်ဘဲထိုင်ဝမ်နဲ့ဒီမိုကရေစီအရေးကိုသမ္မတဂျိုးဘိုင်ဒန်ကိုစားထောက်ခံဖို့ပြသတဲ့ခရီးစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့အမေရိကန်ထိပ်တန်းအရာရှိတွေကပြောပါတယ်။သူတို့သုံးဦးဟာထိုင်ဝမ်သမ္မတဆိုင်အင်ဝမ်နဲ့ကြာသာပတေးနေ့မှာတွေ့ဆုံမယ်လို့ Reuters သတင်းဌာနကပြောပါတယ်။တရုတ်တို့ကတော့ဒီခရီးစဉ်အပေါ်ချက်ချင်းဝေဖန်ခဲ့တာမှာအမေရိကန်ဟာထိုင်ဝမ်ကိုအတုံးချနေတယ်လို့ထိုင်ဝမ်လွတ်လပ်ရေးကိုလိုလားသူတွေကိုမှားယွင်းတဲ့သတင်းစကားပါနေတာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမာက်ဆောက်ချန်းကပြောပါရယ်ထိုင်ဝမ်နားမှာတရုတ်တို့ရေချောင်းနဲ့လေချောင်းဆိုင်ရာစီးရီလှုပ်ရှားမှုတွေအတော်များများပြုလုပ်နေတဲ့အချိန်မှာဒီခရီးစဉ်ပေါ်ပေါက်လာတာပါအခုအမေရိကန်တို့ရဲ့ခရီးစဉ်ဟာထိုင်ဝမ်အပေါ်သမ္မတဂျိုးဘိုင်ဒန်ရဲ့ပုဂ္ဂိုလ်ရေးအရာထောက်ခံမှုကိုပြသလိုက်တာဖြစ်တယ်လို့အင်ဖြူတော်ကပြောပါရယ်ရှင်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတိုင်းတွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗော်ဒူးနေညပိုင်း VOA American တန်ရဲ့ထိတ်တဲရသတင်းတွေကိုဆက်ပြောပြနေပါတယ်။ American နိုင်ငံမှာ Johnson & Johnson COVID ကာကွယ်ဆေးစစ်နဲ့တွေးခဲတာဆက်ဆက်မှုတွေ့ရပြီးယာယီရက်ဆိုင်လိုက်တဲ့နိုင်ပိုင်းအတွင်းမှာပဲဥရောပဘက်မှာလည်းရက်ဆိုင်လိုက်တယ်လို့ဆေးကုမ္ပဏီကဆိုပါတယ်။တချိန်သာထိုးဖို့လိုတဲ့ဒီ COVID-19 ကာကွယ်ဆေးဟာရှာရှာပါပါပေမဲ့အန္တရာယ်ကြီးတဲ့တွေးခဲမှုနဲ့ဆက်ဆက်နေတာတွေ့ပြီးအမေရိကန်ပြည်ထောင်စုအဆင့်ကျန်းမာရေးတာဝန်ရှိသူတွေကရက်ဆိုင်လိုက်ချိန်မှာအမေရိကန်အခြေစိုက် Johnson & Johnson ကာကွယ်ဆေးထုတ်ကုမ္ပဏီကြီးကလည်းဥရောပနိုင်ငံတွေမှာပါဒီဆေးထုတ်တာရက်ဆိုင်လိုက်ကြအောင်မနေ့ကပဲကြေညာလိုက်ပါတယ်။ဒီဆေးကုမ္ပဏီကြေညာချက်ထဲမှာပဲကုမ္ပဏီအနေနဲ့ဆေးဘက်ကျွမ်းကျင်သူတွေကျန်းမာရေးရာရှိတွေနဲ့နေနီးကကက်ပူးပေါင်းဆောင်ရွက်နေပြီးအခုလိုသတင်းမျိုးကိုကျန်းမာရေးလုပ်သားတွေနဲ့ပြည်သူတွေအတွက်ပို့ပွင့်လင်းလင်းအသိပေးဖို့ကိုလည်းအပြည့်အဝထောက်ခံပါတယ်လို့ဖော်ပြထားပါတယ်။အခုလိုရက်ဆိုင်လိုက်ရမှုကြောင့်အရင်တည်းကဆေးပြန့်ပြူမှုပြဿနာနဲ့ဆေးပြက်လက်မှုတွေကြောင့်ကာကွယ်ဆေးထုတ်လုပ်ငန်းမှာနှောင့်နှေးနေခဲ့ရတဲ့ဥရောပအတွက်ကြီးကြီးမားမားထက်အထင်သာစေခဲ့ပါတယ်။ဒါအပြင်ဥရောပမှာအရင်တည်းကဗြိတိရှနဲ့ဆွီဒင်ခြေစိုက်ကုမ္ပဏီ AstraZeneca နဲ့အောက်ဆိုတက္ကသိုလ်တို့ပေါင်းထုတ်တဲ့ကာကွယ်ဆေးဟာလည်းအလားတူရှားပါးတဲ့သွေးခဲတာနဲ့ဆက်ဆက်တာတွေ့ရှိခဲ့မှုကြောင့်ကာကွယ်ဆေးထုတ်လုပ်ငန်းတွေနှောင့်နှေးခဲ့ရပြီးဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့မနေ့အင်္ဂါနေ့မှာ COVID-19 ကူးစက်သူနောက်ထပ်12ယောက်ထပ်တွေ့ပြီးဒီနေ့တနင်္လာနေ့ကတော့ကူးစက်သူ9ဦးရှိခဲ့တာကြောင့်ပိုးတွေ့သူအနည်းငယ်တက်လာတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဆိုပါတယ်။ COVID-19 ကူးစက်မှုတွေစတွေ့ကြရတဲ့တရုတ်မှာမနေ့ကကူးစက်သူတွေလည်းတဦးကမြန်မာနိုင်ငံနဲ့နယ်စပ်ချင်းချိတ်နေတဲ့ယူနန်ပြည်နယ်မှာဖြစ်ပြီးဒေသတွေမှာအချင်းချင်းကူးစက်ကြပါလို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကထုတ်ပြန်ထားပါတယ်။ ယူနန်ပြည်နယ်မှာပြီးခဲ့တဲ့မတ်လအတွင်းကူးစက်မှုတွေအတော်များများဆက်တိုက်ပြေခဲ့ရပြီးဒီအထက်မှာမြန်မာနိုင်ငံကနေတရုတ်နိုင်ငံထဲသွားရောက်အလုပ်လုပ်နေသူတွေလည်းအများအပြားပါဝင်ပါတယ်။အခုအထိတော့တရုတ်နိုင်ငံတဝန်းဒီယောဂါကူးစက်သူစုစုပေါင်း 9,400 ကျော်ရှိလာနေပြီးသေဆုံးသူကတော့ 4,600 မှာဆက်ရှိနေပါတယ်။အချိန်ထဲမှာကိုဗစ်ကူးစက်မှုကြီးကျယ်ပြန့်များလာတဲ့အိန္ဒိယနိုင်ငံမှာတော့ဘာသာရေးပွဲကာလတဲ့ဒီနေ့ပိုးတွေ့သူတွေ 38,400 ကျော်အဖြစ်စံချိန်ဆက်တိုက်ချက်တင်လိုက်ပြန်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းနောက်ထပ်သေဆုံးသူကလည်း 1,000 ကျော်မြင့်တက်ခဲ့ပြီးအခုစုစုပေါင်းသေဆုံးသူက 39,000 ကျော်သွားပါပြီလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။နိုင်ငံနေရာတချို့မှာတင်းကျပ်တဲ့ကိုဗစ်ထိန်းသိမ်းမှုတွေလုပ်နေတဲ့ကြားကပိုးတွေ့တာမြင့်တက်လာနေပြီးဆေးရုံတချို့မှာအောက်ဆီဂျင်မှာပြတ်လည်လာချိန်မှာအချမ်းသာဆုံးနဲ့အဖြစ်များဆုံးပြည်နယ်မဟာရာစထာမှာတော့ဒီနေ့ကစပြီးလောက်ကုန်ထိ15ရက်အပြည့်မထွက်ဖို့သတ်မှတ်လိုက်ပါတယ်ခင်ဗျ။ထိုင်းနိုင်ငံမှာတော့ဒီနေ့ COVID-19 ကူးစက်သူနောက်ထပ် 1,335 ရောက်ထိရှိခဲ့ပြီးဒါက COVID ကူးစက်မှုအစကတည်းကဆိုရင်ထိုင်းမှာတရက်အတွင်းကူးစက်မှုအများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံမှာဆွန်ဂရန်ခေါ်နှစ်သက်ကူတကြံပွဲတော်ကြာရောက်တဲ့ဒီအပိုင်းအတွင်းမှာပဲ COVID ပိုးတကြောပြန်ကူးစက်မှုတွေနေ့စဉ်ဆက်တိုက်တက်လာရမှာယာကနန်းတွေကလည်းအခုထောင်ကနန်းထိကိုတက်လာနေတာပါ။အရင်ပြည်ထိန်မှာစတွေ့ခဲ့တဲ့ကူးစက်မြန်ဗီဇပြောင်းမျိုးသစ်နဲ့ပါကြုံလာရချိန်မှာကာကွယ်နိုင်အတွက်လဲဆွန်ဂရန်ပကြံပွဲတော်တွင်လူစုလူဝေးရှောင်ဖို့နဲ့မလူအပဲခီးသွားလာတာတွေမလုပ်ဖို့ထိုင်းအာဏာပိုင်တွေကအလေးနဲ့တိုက်တွန်းနေပါတယ်။တစ်ချိန်တည်းမှာဆွန်ဂရန်ပကြံပွဲတော်ကာလကြောင့်အခုလိုကူးစက်မှုတွေကိုထိန်းချုပ်ဖို့ကပိုအရေးပါလာတာကိုလဲကျန်းမာရေးရာရှိတွေကသတိပေးနေပြီးပကြံလုံးတည်နှစ်ပတ်အတွက်ပါအိမ်တွေကနေအလုပ်လုပ်ပေးကြဖို့ဆက်တိုက်တွန်းနေပါတယ်။ထိုင်းနိုင်ငံမှာအခုချိန်ထိ COVID-19 ကူးစက်သူပေါင်း 36,000 နီးပါးရှိလာပြီးသေဆုံးသူကလည်း 100 နီးပါးရှိလာနေပါတယ်။ကူးစက်မှုအများဆုံးဘန်ကောက်မြို့တော်မှာဒီနေ့ကူးစက်သူ352ယောက်ရှိပြီးသေဆုံးသူကတော့ဒီနေ့မရှိခဲ့ပါဘူး။အခုလို COVID-19 ပိုးတွေ့သူစက်တိုက်မြင့်တက်လာနေချိန်မှာ COVID ကာကွယ်ဆေးထိုးတာနှေးကွေးခဲ့တယ်လို့ဝေဖန်ခံရတဲ့ထိုင်းနိုင်ငံမှာကတင်း 1,000 ဆန့်အရေးပေါ်ဆေးရုံကြီးတစ်ခုကိုလည်းတည်ထက်ဆောက်ဖို့ပြင်ဆင်နေပါတယ်။တောင်ကျုပ်ပင်လယ်ထဲရှိဖိလစ်ပိုင်ရေပြင်တဲကိုတရုတ်သင်္ဘောတွေတရားမဝင်ဝေရောက်ငါးဖမ်းနေတယ်လို့ဖိလစ်ပိုင်ဘက်ကဒီနေ့ထပ်မံကန့်ကွက်လိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့တရုတ်သမ္မတကြီးကိုမနီလာမြို့တော်မှာအရင်ခေါ်တွေ့ကတောင်ကျုပ်ပင်လယ်ထဲဝစ်ဆန်တန်တာကြောက်တန်းနဲ့တခြားရေပိုင်တွေထဲကဒီသင်္ဘောတွေပြန်ဆုတ်ပေးဖို့ပြောပြီးနောက်ရက်ပိုင်းတွင်နှစ်ကြိမ်ဆက်တိုက်ကန့်ကွက်စာပို့ခဲ့ပြီးလို့ထုတ်ပြန်ထားပါတယ်။ကြီးခဲ့တဲ့လာတော့ကပဲတရုတ်ပြည်သူစစ်တွေမောင်းလာတယ်လို့ဖိလစ်ပိုင်ဘက်ကယုံကြည်ထားတဲ့သင်္ဘောစီ240ကျော်ဖိလစ်ပိုင်ရေပြင်ပိုင်နယ်ထဲရှိအထူးစီးပွားရေးဆောင်ဒေသတွေထဲဝင်ရှုံနေတာကအုပ်စုနဲ့ချင်းချောက်မှုဖြစ်တယ်လို့ဖိလစ်ပိုင်ဘက်ကကြေညာခဲ့ကအမေရိကန်ဂျပန်နဲ့တခြားနိုင်ငံတွေကလည်းစိုးရိမ်ကြောင်းထုတ်ပြောခဲ့ကြပါတယ်ဒီပေါ်တရုတ်တန်တမန်တွေဘက်ကလည်းအရင်တုံ့ပြန်ခဲ့ရမှာဒီဝဆန်ဒေသကတရုတ်ရဲ့ရိုးရာယာပိုင်ဆိုင်လာခဲ့မှုဖြစ်တယ်လို့ဆိုထားပေမဲ့အခုနောက်ဆုံးတော့ဖိလစ်ပိုင်ကတရုတ်တန်ယုံအနေနဲ့ထပ်တုံပြန်တာမတွေ့ရသေးပါဘူးဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးချီယိုဒိုရိုလော့ဆင်ကတော့ဥပဒေအရဖိလစ်ပိုင်ရဲ့မိုင်းပေါင်း200ရှိတဲ့တည်ထက်စီးပွားရေးဇုန်ထဲမှာတရုတ်သင်္ဘောတွေကရေထဲထွေးထွေးငါးတွေအကုန်ကိုဖမ်းနေပါတယ်လို့ Twitter အင်တာနက်ကနေရေးသားခဲ့ပါသေးတယ်ခင်ဗျာ
3နှစ်ကိုမှမြတဲ့တင်အောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့ကြတာပါခင်ဗျာ။ဗီယိုအမေရိကန်တန်ကန်နေဗိုလ်ထုံးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။သွားရရှိမြတ်ခင်ဗျာ။ NLD အစိုးရလက်ထက်ကပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းကိုအင်္ဂါနေ့မနေ့7နိုင်ခွဲမှာရန်ကုန်မြို့နေအိမ်ကနေအရဝတ်နဲ့စစ်ဖက်ရဲဘက်ယူနီဖောင်းဝတ်ထားသူတွေကခေါ်ဆောင်သွားခဲ့ပါတယ်။လာခေါ်စဉ်ကဖမ်းဝရမ်းတစုံတရာမပါပဲမေးစရာရှိလို့လာခေါ်တာဖြစ်ကြောင်းပြောသွားတယ်လို့မိသားစုနဲ့နှိစက်တဲ့အတန်းဝိုင်းကပြောပါတယ်။မိသားစုကလိုအပ်တဲ့ဆေးဝါးနဲ့၃-၄ရက်စာအဝတ်အစားထည့်ပေးလိုက်တယ်လို့လည်းသိရပါဗျ။အခုအတန်လွင့်ချိန်အထိတော့ပြန်ရောက်မလာသေးဘူးလို့လည်းမိသားစုနဲ့နေဆက်သူတွေကပြောပါတယ်ခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးသွားပါမယ်ခင်ဗျာ။မန္တလေးတိုင်းဒေသကြီးမြင့်ငယ်မြို့မှာ CDM လုတ်တဲ့မြေထားဌာနကအင်ဂျင်နီယာကိုစစ်တပ်နဲ့ရဲကလာရောက်ဖမ်းဆီးတာကြောင့်ပြန်လွတ်ပေးဖို့မြို့ကန်တွေကတောင်းဆိုတာကိုစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်6ဦးတည်းမနေသေးဆုံးပြီးဒဏ်ရာရသူတွေလည်းရှိတယ်လို့ဖမ်းရှိတယ်လို့ဖမ်းဆီးခံရတာတွေလည်းရှိပါတယ်ဒီအကြောင်းမန္တလေးကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်ဗျာ
ဝန်ထမ်းအများစုရှိတဲ့မန္တလေးတိုင်းဒေသကြီးမြင့်ငယ်မြို့မှာ CDM လှူရှားမှုတွေပါတဲ့မြေထားအင်ဂျင်နီယာကိုဧပြီလ23ရက်တကြံအကြိုနေ့ညပိုင်းကလာပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာကြောင့် ပြန်လွတ်ပြီးဖို့မြို့ကန်တွေကတွားရောက်တောင်းဆိုခြင်းစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်တည်ဆုံရတဲ့အခြေအနေကိုမြင့်ငယ်မြို့ကန်တူကအတည်ပြုပြောဆိုပါတယ
်ကျွန်တော်ကအင်ဂျင်နီယာသူကလည်းဟိုသူကလာဖမ်းခေါ်သွားတာဗျာဖမ်းခေါ်သွားတော့သူကကျွန်တော်တို့ဒီမြင့်ငယ်ရဲစခန်းထဲကိုဝင်သွားတယ်ဝင်သွားတဲ့အချိန်မှာကျွန်တော်တို့ဟိုကိုပြန်လွတ်ပြီးမှုအတွက်ကျွန်တော်ကဒီလေးခုမှသွားတယ်သွားတော့မှကျွန်တော်တို့နာလာတန်းတဝက်လောက်ပဲကြီးတယ်သူကစခန်းထဲကနေကျွန်တော်တို့မြင်နေရဖိလက်တဲ့ကြောင့်မလို့ကျွန်တော်တို့အဲ့မှာနေစာရီမှာကျွန်တော်တို့လည်းတော့ရှောက်တယ်ဆက်အဲ့မှာစာရီမှာပြစ်ခဲ့တယ်ပြစ်ခဲ့တော့ကျွန်တော်တို့ကပုံမှန်တော့ရဘလို့မှနားလည်းကက်လို့မရဘူးလက်စူးလို့မရဘူးတကယ်ကြီးဒါမှကြီးနေမှမဟုတ်ဗျာကြီးစစ်တွေနဲ့ဒီဟိုပြစ်ခဲ့ပြစ်တာဗျာတော့လေ6ရောက်ကြာတာ6ရောက်ကြာတော့ဟိုနောက်ကလို့ကိုင်းတော်မှာတယောက်ဇန်ကြီးရဲ့ဥယျာဉ်တော်ရဲ့တနုံးရဲ့အောင်မြင်မလာရဲ့ဗျအဲ့မှာကြီးရဲ့ကလေးတွေပေါ့ကလေးကဒီပိုင်းလေးပေါ့ဒီဟောဖန်းစီပေါ်တော်လာတာဟွာလောက်ရှိတယ်ဗျကျွန်တော်ညနေကားပေါ်တင်သွားဆိုရင်35အဲ့လို30ကျော်လောက်ပါသွားတယ်ဗျစီရမန်ကကျွန်တော်ကမန်းကြီးပြောရင်တော့ဟွာလောက်ပေါ့5ယောက်လောက်ကတော့ရှိတယ်ဗျ5ယောက်ဆားပါတော့အဲ့လောက်ပေါ့
အခုလိုမျိုးဧပြီလ13ရက်နေ့ညပိုင်းမှာပြစ်ခတ်မှုတွေပြုလုပ်ပြီးအခြေအနေတည်ငြိမ်သွားပေမဲ့ဒီကနေ့ဧပြီလ14ရက်နေ့လယ်ပိုင်းမှာတော့ထပ်ပြီးတော့ပြစ်ခတ်တဲ့အတွက်လူ2ဦးကြီးစံထိမှန်ထားတာရှိတယ်လို့မြို့ကန်ကပြောပါတယ
်သူတို့က2နာရီလောက်ကဝင်လာတာ2နာရီလောက်မှဝင်လာကျွန်တော်ပြစ်ခတ်မှုတွေဘယ်လိုလဲဆိုတော့ကျွန်တော်တို့ဟိုကာရတဲ့ဟာမျိုးတွေရှိတယ်ဗျာကာရတဲ့ဟာမျိုးတွေဆိုတော့စောကြီးတွေကကာရတာပါစောကြီးတွေကကာရတာဒီတဲကြီးတွေကာရတာရှိတယ်ရှိတဲ့ကြတော့ဘယ်လိုပြောမလဲပုဂ္ဂလူသားရောခေါ်လာပြီးတော့မှလာအိမ်မှာဖြိုးအဲလာဖြတ်ပြီးတော့သူကဖြတ်တဲ့ပြင်ကိုခဏလို့ကျန်ယူတဲ့လမ်းဖြတ်တာမဟုတ်ဘူးကွာပြည့်သွားလိုက်ပြင်းနေအဲ့လိုမျိုးဖြိုးသွားတာအဲ့လိုပုံစံမျိုးဖြစ်သွားတာအဲ့မှာအကုန်လုံးကရုပ်ရိုးတွေဖြစ်ကုန်တာကြည့်ရတော့တယ်နှစ်ယောက်ကြည့်ရတာဟုတ်တယ်ကြားတယ်ဟုတ
်ကြီးစံထိမှန်သူထဲမှာတည်ဆုံးသူရှိတယ်လို့သတင်းရပေမဲ့တီးခြားအတည်ပြုချက်မရသေးပါဘူးမြင့်ငယ်မျိုးဟာမြေထားဝန်ထမ်းတွေအများစုရှိပြီးလက်ရှိအချိန်မှာ CDM လုပ်နေတဲ့ဝန်ထမ်း1600ကျော်ရှိပါတယ်။ဒါ့အပြင်စစ်တပ်နဲ့ရဲကပစ်တာကြောင့်လူ80ကျော်သေဆုံးခဲ့တဲ့ပဲခူးမြို့မှာတော့ဆန္ဒပြပွဲတွေဆက်ရှိနေပြီးပြစ်ခတ်မှုတွေမရှိတော့ပေမဲ့ဆန္ဒပြပွဲတွေမှာပါဝင်သူတွေကိုဖမ်းဆီးတာတွေရှိနေပြီးလမ်းမတွေမှာအသွားအလာချောက်ကပ်နေတယ်လို့မြို့ကန်တူကပြောပါတယ
်။ခိုးကအကိုမနေ့ပိုင်းမှာတော့လေဘခူးနောက်ပိုင်းအချိန်မှာတော့ဆန္ဒပြပွဲတွေလောက်တာတော့ရှိတယ်ပေါ့။ပြစ်ခတ်မှုတွေတော့မရှိတော့ဘူးခင်ဗျာ။ဒါနဲ့ဖန်ဆီးမှုတွေတော့ရှိတယ်ခင်ဗျ။ဟိုပထမရက်ကဆန္ဒပြပွဲတွေကပါတဲ့လူတွေကိုလိုက်ပြီးတော့ဖမ်းတာတွေတော့ရှိတယ်ခင်ဗျ။နာမည်နဲ့ရုပ်မှာလုံကြုံလေးရှိနေတာရှိတယ်ကိုအဲ့လိုမျိုးဖုံးလေးဖြစ်တာတို့ဟိုအဲ့လိုမျိုးတွေကရှိပါတယ်ကိုပထမရက်ကတည်းကတော့လုံကြုံလေးအင်းအရောနည်းနည်းလေးတော့နဲသွားတယ်ခင်ဗျ။ဒါမှရှိနေတော့မှပဲကိုကျွန်တော်တို့မြို့ပေါ်မှာတော့ဟိုတကြံလွင်အဲ့တော့ဂျမ်းပေါ်မှာတော့လူရတဲ့လုံးဝမရှိဘူးပါဗျာ။ဒါနဲ့ဟိုမနေ့ပိုင်းလေးတွေမှာတော့အဲ့လိုမျိုးဟိုတပိတ်လေးတွေတော့ဖတ်ကြပါလားခင်ဗျာလောက်ကြလဲ
စစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲပေးမယ်လေမြန်မာနိုင်ငံတော်မှာပုံစံအမျိုးမျိုးနဲ့ဆန္ဒပြတာတွေရှိနေသေးပါပဲနိုင်ငံတော်စစ်တပ်နဲ့ရဲကအကြမ်းဖက်ပြစ်ခတ်ဖြိုခွဲတာကြောင့်တေဆုံးသူ920ကျော်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူပေါင်းက3050ကျော်ပြီလို့နိုင်ငံရေးအကြီးအကဲများကူညီဆောင်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုချောချောတိုင်းတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့မြန်မာနိုင်ငံတဝမ်းတကြံပွဲမစင်နွဲပဲတပိတ်မောက်ကြတဲ့အခြေအနေတွေကိုလည်းတင်ပြပေးပါဦးမယ်ဒီကနေ့ဟာမဟာတကြံအကြနေဖြစ်ပေမဲ့တကြံအငွေ့အသက်တွေပျောက်ခင်းနေပြီးထူးခြားငြိမ်သက်တဲ့တကြံဒုတိယနေ့ဖြစ်နေပါတယ်ပုံမှန်ရေကစားမတ်တပ်တွေတကြံပွဲတော်အခမ်းအနားတွေလည်းဘာမှမရှိပါဘူးဆရာနာတိတ်နာကိုစန့်ကျင်တဲ့အနေနဲ့ဆန္ဒပြလူလူဟာသွေးမတိတ်တပိတ်ကိုစင်နွဲနေကြပြီးအာဏာရှင်ကိုတော်လှန်နေကြတာပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြပေးပါမယ်
အာဏာရှင်စနစ်ကြဆုံရေးအတွက်ဆန္ဒပြကြတဲ့လူလူဟာဒီနှစ်တကြံကာလကိုပျော်စရာတကြံမဟုတ်တဲ့တော်လန်တကြံဖြစ်ဆင်နွှဲနေကြပါတယ်။မနေ့တကြံအကြိုနေ့တုန်းကဆရာနာသိမ့်မှုကိုစန့်ကျင်တဲ့အနေနဲ့ဆေးအနီရောင်တုတ်ထားတဲ့အတာအိုးမှာပန်းထိုးပြီးတော့အတာအိုးတပိတ်ပြုလုပ်ခဲ့ကြတာပါ။ဒီကနေ့တကြံအကြနေမှာတော့ຫນွေဦးတော်လန်ရေးမှာဆေးအုပ်ချုပ်ရေးကောင်စီလက်အောက်ခံလက်နက်ကင်တပ်ဖွဲ့တွေရဲ့အကြမ်းဖက်မှုကြောင့်ကြာဆုံးခဲ့ရသူတွေကိုအောက်မေ့တတတဲ့အနေနဲ့အနီရောင်ဆေးတွေကိုပတ်ဖြန်းပြီးသွေးမတိတ်တပိတ်အဖြစ်တော်လန်တကြံကိုဆင်နွှဲခဲ့ကြပါတယ်။မနေ့ကပောက်ကွဲမှုဖြစ်စဉ်တချို့ရှိခဲ့တဲ့ရန်ကုန်မြို့မှာတော့ဒီကနေ့လမ်းမတွေပေါ်ထွက်လာတဲ့ရင်တွေကိုတားဆီးပြီးရှာဖွေစစ်ဆေးတာတွေလုပ်နေပါတယ်။ဒီလိုသွာလာနေတဲ့ရင်တွေကိုစစ်ဆေးတာနဲ့မနေ့ပိုင်းကလေးကနေရာအနှံ့မှာ လက်နက်ကင်အင်အားပြသွားလာနေကြလို့ရန်ကုန်မှာလည်းသွေးမတိတ်ဆေးတပိတ်ဆန္ဒပြမှုတွေရှိပေမဲ့ဒီကနေ့ကတော့အတန်တိတ်တပိတ်ဖြစ်နေတယ်လို့အင်ဂျင်နီယာတပိတ်ဆေးကျောင်းမှာပါဝင်သူတဦးက VOA ကိုပြောပြပါဗျ။တ
ပိတ်တရားလုံးတော့လုံးနေကြတယ်ပေါ့။ဒါပေမဲ့မနည်းရတော့အတားတပိတ်ကတော့နည်းနည်းလေးဟိုအပူများတယ်ပေါ့။ဒီနေ့ကတော့နည်းနည်းလေးဆန်းတဲ့သဘောမျိုးလုပ်ကြတယ်ဒီကကျွန်တော်ဒီလောက်သွေးမတိတ်ဆေးကလေးတို့ကဒီဒီချာချာပြန်လောက်ကြတယ်ပြောတယ်ဒီကဒီနေ့ကပူဆိုးကဒီနေ့တော်တော်ကြီးလိုက်ဆွနေတယ်ပြောတော့အပြင်တော့ဒိတ်မထွက်ရဘူးအကုန်ဆွတာနဲ့အဲ့မှာကျွန်တော်ရှေ့မှာမြင်နေရအကုန်ကတော့ဆိုင်ကျဲအဲ့ဒီကစပိလေးရသာအကုန်ဖြစ်တယ်ဆက်တော့ကကျွန်တော်တို့မှာကကျွန်တော်ရဲ့ကျွန်တော်တို့မှာနည်းနည်းလေး plan လေးတစ်ခုရှိနေတယ်ကျွန်တော်ဒီဘက်ကဒီမိုဗီရှင်းနဲ့လုပ်တဲ့ဘက်ရယ်လုပ်နေတယ်လို့ဒီဖက်မှာလည်းကျွန်တော်တို့ကဒီမိုဗီရှင်းကစားတော့မှဘူးလေ။ဒါလည်းပြင်ဆင်ရမယ့်အပိုင်းလေးလည်းရှိနေကြတယ်ပါတော့
။ဆန္ဒပြလူလူအားကောင်းတဲ့ပင်မတပိတ်တွေခြစ်တက်မြဲမန္တလေးနဲ့မုံရွာမြို့တို့အပြင်နေပြည်တော်ကောင်စီမှလည်းဆေးတပိတ်နဲ့အတူလူလူခြစ်တက်တပိတ်တွေကိုတကြံအကြနေမှာတော်လန်တကြံဖြစ်နေဆင်နွှဲခဲ့ကြပါတယ်။တနင်္လာရီတိုင်းဒဝဲမြို့မှလည်းဒီကနေ့တကြံအကြနေမှာတော်လန်တကြံဖြစ်နေသွေးမတိတ်ဆေးတပိတ်ကိုဆင်နွှဲခဲ့ကြပါတယ်။မြို့ဝင်ဆိုင်ဘုတ်တွေနဲ့လမ်းမတွေပေါ်မှာဆင်းနီတွေပတ်ပြီးတပိတ်ကိုဆင်နွှဲခဲ့ကြတာပါဒီကနေ့တပိတ်မှာအင်အားတရာကျော်ပါဝင်ပြီးမနက်ပိုင်းမှာတစ်ချိန်ညနေပိုင်းမှာတစ်ချိန်တပိတ်ကိုဆင်နွှဲခဲ့ကြသလိုဆရာနာသိမ့်မှုနဲ့ပတ်သက်ပြီးဟောပြောမှုတွေလုပ်ခဲ့ကြပါတယ်ဒီကနေ့ဒဝဲတပိတ်စစ်ကြောင်းမှာပါဝင်တဲ့လူငယ်တဦးကအကြနေ့မှာတော်လန်တကြံအောင်အောင်မြင်မြင်ဆင်နွှဲနိုင်ခဲ့တယ်လို့ပြောပါတယ
်မြို့နယ်ပတ်သက်တဲ့အခြေခံနေရာတွေမြို့ဝင်ဆိုင်ဘုတ်တွေအမှဆင်းနီတွေနဲ့ချဲ့တာအဲ့တပိတ်လုတ်ကြတာပေါ့နော်ပြီးတော့လမ်းမတွေပေါ်မှာတပိတ်ဖြစ်တဲ့လမ်းမတွေပေါ်မှာဒီတော့ပြောပြရကြကြမဟုတ်တော့ဒီတော်လန်ပြန်ဆိုတဲ့ဟာမျိုးတွေဒီအနာဘေးမျိုးတွေဖြစ်နေတဲ့ဖြစ်နေတဲ့ဟာမျိုးအဲ့ဒါရှင်းနေနေရရလေပြီးတော့ဒီဓာတ်တိုင်တွေပြီးတော့ဒီလူစီကားတွေဈေးကအုံနိုင်ရမှာရှင်းနေတဲ့တပိတ်လုတ်ချက်ရှိဆက်ရဲ့စိတ်ကြောင့်မျိုးမရှိဘူးတို့ကားတွေပါလေပျောက်ကြားဆိုတော့တို့ကလည်းဒီနေရာမှာဆန္ဒပြနေတယ်ဘယ်လိုပြနေလဲဆိုတဲ့အမျိုးကတော့ဒီလိုအခြေအနေမပြနိုင်ဘူးပေါ့မဆွာနှစ်ဆက်ခေါ်နောက်ပိုင်းကနေစပြီးတော့ဒီထိတ်တိတ်တွေ့တာမျိုးတွေလဲသွားပြီပုံမှန်တိုင်းဆက်ဆင်ပြီးပြင်းနဲ့လူစုခွဲလိုက်နိုင်တယ်လူစုခွဲပြီးတော့မှပဲဒီကားတွေပါလေရောက်လာတာမျိုးတွေရှိတယ
်စရုပ်ချုပ်ရေးကောင်စီလက်အောက်ခံစစ်တပ်နဲ့ရဲတွေရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်တေဆုံးမှုတွေရှိခဲ့တဲ့သခိုင်းတိုင်းကလေးမျိုးမှလည်းလူလူလမ်းလျှောက်တပိတ်နဲ့အတူသွေးမတိတ်တပိတ်ကိုတကြံအကြနေမှာတော်လန်တကြံအဖြစ်ဆင်နွှဲခဲ့ကြပါတယ
်ကလေးမျိုးမှတော့ဒီနေ့မနေ့က9နိုင်မှတရားနဲ့စပြီးတော့ဒီသွေးမတိတ်တပိတ်ပေါ့ဆေးတပိတ်ဆင်းပါလေဗျအခုလက်ရှိတကြံနဲ့ဒီနေ့ရှိပေါ့မှရေဟောတကြံကလည်းနေ့ကျွန်တော်တကြံပွဲဆင်းမပါဘူးအခုသွေးမတိတ်တကြံတပိတ်ပေါ့နော်တကြံတော့မဟုတ်ဘူးအဲ့တော့ကျွန်တော်ဒီပုံမှန်လမ်းလျှောက်တပိတ်မှာပဲလူလူလမ်းလျှောက်တပိတ်မှာပဲကျွန်တော်တခါတွဲပြီးချင်ပါလေဗျ။အော်လုံချုံရတော့မှအဆင်မပြေဘူးကျွန်တော်ပုံမှန်ပြောင်းမှလုပ်ပြီးလားဗျ။ဟိုနေရာတွေပြောင်းအဲ့လိုမျိုးပေါ့။ဟိုဆူရတွေပြောင်းနေရာတွေပြောင်းမှလုပ်ပြီးလားဗျ
။ပြောစရာတကြံမဟုတ်တဲ့တော်လန်တကြံအတွက်အကြိုနေ့မှာအတာအိုးတပိတ်အကြနေ့မှာသွေးမတိတ်တပိတ်အကြက်နေ့မှာရင်တပိတ်နဲ့အတက်နေ့မှာတော့ဝမ်းနေခြင်းတပိတ်နောက်နှစ်ဆန်းတရက်နေ့မှာတော့ဆူတောင်းတပိတ်အဖြစ်နဲ့ဆင်နွှဲကြဖို့ဆန္ဒပြတပိတ်တွေကိုဥဆောင်သူလူငယ်တွေကတိုက်တွန်းထားပါတယ်ဒီကနေ့တကြံအကြနေကိုတော့သွေးမတိတ်တပိတ်အဖြစ်နဲ့လမ်းပေါ်မှာထွက်ပြီးအာနာရှင်တော်လန်ရေးလမ်းလျှောက်ချီတက်တပိတ်အဖြစ်တကြံအချိန်မှာဇဒုဒီတာကျွေးလေရှိတဲ့ရာသီစာမုံလုံးရေဘော်ကိုလက်သုံးချောင်းထောင်အသွင်ပြောင်းပြီးမုံလုံးရေဘော်တပိတ်တွေကိုလည်းမြို့တော်တော်များများမှာပြုလုပ်ခဲ့ကြပါတယ်ရှင်
မဆုံမုံတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့တိုင်းနာဒေတာတွေကတကြံအချိန်တွေကိုလည်းပြောပြပေးခြင်းပါတယ်ရိုးရတဲ့ကြံအကြံနေဖြစ်တဲ့ April 14ရက်ဒီကနေ့မှာပြည်내တော်တော်များများမှာလည်းရေကစားပျော်ပါတာမရှိသလောက်ပါပဲ။ဒါပေမဲ့ CA ပဋိပက္ခဖြစ်ခဲ့တဲ့ဒေသတချို့မှာတော့အရင်နှစ်တွေကကြံပွဲမဆင်နွှဲနိုင်ခဲ့ပဲဒီနှစ်မှာကြံပွဲဆင်နွှဲကြတာရှိပါတယ်။အပြည့်စုံကို View မြန်မာပိုင်းသတင်းတောင်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဒီခင်ရိုးရသားတကြံစီကားစွာကျင်းပခဲ့တဲ့မွန်ပြည်နယ်မှာတော့တင်းနှစ်မှာမကျင်းပဘူးလို့မော်လမြိုင်ဒေသခံသူကပြောပါတယ်။
ဝမ်းမြေချင်းချင်းလေးကငြင်ကြပါမန်တမမရှိဘူးလာမကြီးနေချင်းပတ်တာကလည်းဘာမှမတတ်ပါဘူးမရှိဘူးကျွန်မရောမှာတော့အစ်ဖျားကြီးဝေးနေမှာတော့တခေါင်းတွေကြတယ်ဟုတ်ဆုံးနေပါနေတော့အကြီးကြီးပါနေတယ်လောက်နေကြတယ်မန်တတကြီးကြီးတော့မဟုတ်ဘူးပေါ့
ဒါပြင်စကြံဂျူနေကစပြီးရွာစင်လက်ဖျားပွဲတော့ကျင်းပလေးရှိတဲ့ဘလူးကျွန်းလို့ခေါ်တဲ့ချောင်းဆူမြို့နယ်မှာဒီနှစ်အဖြစ်တဘောလောက်ပဲလှုပ်တယ်လို့သူကပြောပါတယ်
ဒီလူကြုံပွဲတော်မှာကျွန်တော်ဒီနေ့ဟိုသွားတော့ဒီနေ့နှစ်မှာဖျားပွဲ ตัวเองเลี้ยงเราไปเอ็กซ์คันนะตัวเนี่ยชาเอ็นยาเราผู้หญิงคนนี้บอกมือก็ขึ้นนะยังไม่เอ็นเดอร์มีชีวิตจริงๆเราผู้ชายตัวเนี่ยชีวิตเราเลยไม่ต้องเจ็บปวดที่อันนาเป็นที่ชาละอย่างเราทับที่เราได้กันเราอย่างยามากันเราพอละฮาร์ลาเรนเนี่ยเจ้าลาบีเราตัวเองเนี่ยยูยามาเปลี่ยนเราเป็นขาดีเราตัวเองเนี่ยเราเอ็มขาดได้ชีวิต
บลูจุนพยาบาลออกมาตะจันจูนี่ก็ซะพี่ยอริมาอแห่จะป่วยรอจิมมาพี่อยู่ละเนี่ยไม่อยู่จุยมวยเอกันเนี่ยตะเลียทินชาดุลูจันนี่ยะเวเอ็ดเดรเนี่ยสีกันนี่เป็นแม้ตินเนี่ยมารอ6กันนี่เดลูสู่ว่าเดกะยิมนี่เนี่ยพามิ้วมาเลยตินเนี่ยตะจันป่วยจิมมารามะสิบุลูพามิ้วขันดูก็เปียวว่าเดอะมิ้วเดมาอยู่ยะตะจันก็มิ้วนานี่นามาတော့คลีดิเล่าไว้สิเด้อว่าชอบก็จะแท้ไม่สิตะเล่าสิเด้อบ่เนาะ
ဆယ်မိအောက်ကလေးတွေကိုကစားတာနည်းနည်းပဲပတ်လာပါရှိတယ်လေ။ရှမ်းမြင်းနဲ့မြောက်ပိုင်းလာရှုံမြို့မှာတော့အသာတကြမန္တမရှိဘူးလို့ဒေတာခန်ဒူးကဆိုပါတယ်။မန္တတော့မရှိဘူး။တော့မကြီးကစားနေရတော့ရှိဘူး။ဦးနာနေနေတဲ့နာမည်ပဲ။အလားတူစေအာနာရှင်စန့်ကြီးရဲ့အပြင်းနာဆန္ဒပြတပိတ်မောက်ခဲ့တဲ့မူစေမြို့မှာတကြံပွဲမကျင်းပါတဲ့အကြောင်းကိုတော့မူစေမြို့ခံဥအောင်ဝင်းကပြောပါတယ်။
ဘာပဲရှိရဲ့အပတ်ကြောင်ဒီလူတွေနဲ့အင်းဝါပါတဖြစ်မှာတခုရဲ့ကြည့်ရတယ်မန်းတော့လည်းမဟုတ်ဘူးကိုယ်ကြိုက်ပုံးချပြီးတော့တက်တယ်ကြည့်ရတယ်သူတို့ဝန်တန်းပိုင်းတွေကတော့တယောက်နဲ့ယောက်ပါပဲအဲကျွန်တော်တို့အခုကတကယ်မကစားဘူးဆိုပြီးတော့တပိတ်လုပ်နေကြတာဟုတ်လားကျွန်တော်ပြောရတယ်နိုင်လို့ကြည့်ဒါပေမဲ့မြန်မာစစ်သားနဲ့ရခိုင်လက်နက်ကန်အေးဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်
အဲ့ဒါကြောင့်ဒီအဲ့ဒါဆိုလို့ရှိရင်ရှားဘူးလေ။အလားတူပဲရခိုင်ပြည်နယ်အတွင်းရိုးရတဲ့ကြံပွဲကျင်းပနေတဲ့အခြေအနေကိုဒေသခံလူကအခုလိုပြောပါရယ်။ကန္တရရတော့လောလောဆယ်ဘုံမန်းတဲ့သူတို့ဗလီတော်လဲဆေးုံချင်းမှာတခုလိုကားလာရှိတယ်။တခြားဒီမန်းတဲ့တခြားလာတော့မရှိဘူး။ဒါပေမဲ့ကလေးတွေကတော့ရက်ွက်လိုက်ကိုင်းချင်းကိုဖက်လုံးကြတဲ့ဟာမျိုးတော့ရှိတာပေါ့။နောက်ပလီမှာကတော့တော်တော်စီစီလ
တယ်လို့ဆိုပါတယ
်တဲ့မှာတော့ဘုရားရဲ့တက်ပေးရင်တော့ရတော့ရှိတာပေါ့နေပါပြပကတီးတော့ပြီအဲ့ဒါတော့ရှိတာပေါ့လူတွေမှာကဒီပြဿနာတွေအများကြီးဖြစ်နေတယ်ဟိုစန်တော့ကြားမှုတွေပါညာပြေခံမှုတွေရှိတယ်ဆိုတော့ရခိုင်မှာလည်းအဲ့ဒါကိုချင်းကြတဲ့နည်းနည်းနည်းနည်းနည်းနည်းနည်းဒီကစားကြတဲ့ရှင်နေနေရှိပါရဲ့
တနိုင်ငံလုံးအတိုင်းအတာနဲ့စစ်အာဏာရှင်စန့်ကျင်ရေးဇဏပြတပိမမှုတွေမှာနတ်ဆက်ကစစ်ကောင်စီတပ်ဖွဲ့တွေကနေအကြမ်းဖက်ပြေခတ်မှုကြောင့်တေဆုံတန်ရာရတဲ့ဖြစ်စဉ်တွေကိုဝန်းနေတဲ့ထိမ့်မတ်နဲ့ရိုးရတကြံပွဲနဲ့ပျော်ပွဲရှင်ပွဲတွေမလုပ်ကြဖို့ဇဏပြသူတွေကတိုက်တွန်းနေကြတာပါစနပြသူတွေကတော့တကြံအကျိုးနေကိုအသာဦးတစ်ပိတ်အကြနေကိုတွေးမသိတစ်ပိတ်အကြနေကိုကားတစ်ပိတ်အသက်နေကိုဝန်းနေချင်းတစ်ပိတ်နဲ့နှစ်ဆန်းတရားနေကိုတော့ဆူတောင်းတစ်ပိတ်ဆင်နွှဲသွားကြမယ်လို့ကြေညာထားပါတယ်ခင်ဗျာ
နဲ့ကိုအေးသတင်းပေးပို့ခဲ့တာပါခင်ဗျာတကြံနဲ့ဆိုင်တဲ့သတင်းတွေအပြီးမှာတော့တိုက်ပွဲသတင်းဘက်ကိုဆက်ချင်ပါတယ်ကချင်ပြည်နယ်ကချင်ပြည်လွတ်လပ်ရေးတပ်မတော် KIA ဌာနချုပ်လိုင်ဇာအနီးကအလောဘွန်တပ်စခန်းမှာဒီနေ့မနေ့အထိတိုက်ပွဲတွေဆက်ဖြစ်နေသလိုစီးရဲရတင်းမာနေဆဲဖြစ်ပြီးကချင်းပြည်နယ်ဖားကန့်တနိုင်းမြို့နယ်တွေနဲ့ရှမ်းပြည်နယ်မြောက်ပိုင်းမြူဆယ်မြို့နယ်တွေဘက်မှာလည်းတပ်မတော်နဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချန်းကပြောပြပေးပါမယ်ခင
်ဗျကချင်းပြည်နယ်ဗမော်မြို့နယ်အတွင်းကစီးရဲရအချက်အချာကြတဲ့အလောဘွန်တပ်စခန်းကိုမတ်လ25ရက်နေ့မှာ KIA ကသိမ်းယူလိုက်ပြီးတဲ့နောက်ဒီလ17ရက်နေ့မှာတပ်မတော်ကပြန်လည်ထိုးစစ်ဆင်ခဲ့သလိုစနေရက်နေ့မှာတော့ကြက်တိုက်လီရင်တွေနဲ့ပါအချိန်ချင်းတိုက်ခိုက်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါဒီတိုက်ပွဲဟာဒီနေ့မနက်ပိုင်းအထိဆက်လက်ဖြစ်ပွားနေသလိုတိုက်ပွဲတွေထပ်မံပြင်းထန်လာမယ့်အခြေအနေရှိတဲ့အကြောင်း KIA ရဲ့ပြောခွင့်ဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်ဒီလက်ဆောင်ဌာနချုပ်ပတ်ဝန်းကျင်ရဲ့အခြေအနေကိုပြောမယ်ဆိုလို့ရှိရင်တော့အခုဒီတစ်ပတ်တိုက်ပွဲဖြစ်နေတဲ့ဒီအလို့ပုံမှာတော့မင်းညပြည်သူ့နဲ့ဒီပတဲ့မိုးလေးနဲ့အထိတော့တိုက်ပွဲရှိပါတယ်ဒီအလို့ပုံကြီးဆက်ပါလဲမွန်ဒီနေ့နောက်ပိုင်းပေါ့နော်မြန်မာပိုင်းကတော့ဂရင်းစားရပြေးပါဘူးဒီကျွန်တော်တို့ရဲ့အလို့ပုံဝန်ကြီးရဲ့သစ်စီရေးတွေကပြီးမှနေတဲ့ပြဿနာဖြစ်ပါတယ်အခုအလို့ပုံတဲမှာပစ်လာတဲ့ပစ်ကောင်စီရဲ့တတ်မတော်ဒီလဲကချုပ်ရှိသေးပါလားဒါအလုံးဆင်းသွားတာမရှိသေးပါဘူးနောက်တစ်မဲ့ပြန်ဖတ်တိုးဖို့ဂရင်းဒီကျွန်တော်တို့ကြားပါတယ်ဒါကြောင့်အလုံးကကျွန်တော်တို့ဂရင်းရဲ့နေထားတဲ့ဆော့နေတဲ့ခြေကလာဖြစ်ပါတယ်
ဒီလိုစီရေးတင်းမာနေချိန်မှာ KIA ဌာနချုပ်လိုင်ဇာဘတ်ကိုလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတယ်လို့အခုလိုဆက်ပြောပါတယ
်။အဲတပ်မတော်ပြီတော့လက်နက်ကြီးတွေနဲ့ပစ်ပမာရန်ချတာတော့ရှိပါတယ်။
ဒီနေ့ကနေထိုးတဲ့အနေထားလောက်တော့မရှိသေးပါဘူးဘာလို့ပြင်ကဟိုလက်နေကြည့်တယ်နဲ့ပြစ်တာတော့ခဏကအဲ့ဒါတော့ဒီပေသာတဝိုက်မှာပြစ်တယ်လက်နေကြည့်ကြည့်တာမကြတာတော့ရှိပါတယ်ဖားကန်မျိုးနယ်ထဲမှာလည်းဒီနေ့မနေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဖားကန်ဒေတာကန်တယောက်ကပြောပါတယ်အေးအဲ့ဒါနမ်ရတဝိုက်မှာဖြစ်တယ်မြေအဲ့မှာကတ်မော်စုဇာညီတော်အဲ့ကြားမှာခြေနာရီနဲ့ခြေနာရီဆင် ya tan yo cha de a ra ta ma do ba ka ya yo tong se jaw daw tu lo ma shao wun cha lo jaw de a ra jaw mo ai pwe phit da de lo a lo myo a tan cha de
in ga ni ga ro pha kan myo win ye tat phwe yin nan go kia yi ga mai khwe tai khai khe da shi de lo ta nai myo ne tan kaw ywa ba ma le sit tat ye thauk ban ye yin nan go mi shu phya si ga de chaung de ta kan ri ga pyo ba de in ga ni nya ga le shan pi ne mu se myo ne pi daw su lan ma ji paw ga mong paw chaung da တရားဆောင်လုံခြုံရေးတပ်ဖွဲ့တွေကို KIA ကတိုက်ခိုက်သိမ်းယူကြောင်းသတင်းတွေထွက်ပေါ်နေပေမဲ့မူဆယ်ဒေသခံတအူးကတော့တရားသိမ်းယူတာမကြားသိရကြောင်းနဲ့တိုက်ပွဲဖြစ်ပွားတာသာကြားသိရကြောင်းခုလိုပြောပါတယ
်။မနေ့ကကိစ္စဟိုပါပေါ့။အဲဒီမုံပေါ်ချောင်းအထက်ကနောက်မုံကြီးရွာရဲ့အနောက်ဘက်ထင်တယ်။အဲ့မှာတိုက်ပွဲဖြစ်တဲ့အတန်တော့ကြားတာပေါ့။အဲဒီမုံပေါ်ချောင်းစကားနေလည်းနေကြည့်တယ်ဆိုတော့လည်းကြားတာပေါ့။
ဒီသတင်းနေနဲ့ပတ်သက်လို့ကတော့ဗိုလ်မှူးကြီးနော်ဘူးကအောက်ခြေသတင်းတွေတက်လာတာမရှိကြောင်းပြောပါတယ
်။ဟောက်ကန်တဲ့မှာလည်းစက်ပွဲညီလေးကြီးဖြစ်တယ်ဆိုတဲ့သတင်းရပါတယ်။ဒါပေမဲ့အောက်ခြေတင်းကမကြသေးပါဘူး။နော်။ရှမ်းမြောက်ဘက်မှာလည်းရှိတယ်လို့ပြောကြတယ်။ကြီးကျနေရာနဲ့တပ်တီပြန်နမီတွေတော့မကြသေးပါဘူးခင်ဗျာ။ကျွန်တော်ကြားတာအဲ့လိုလည်းရှိပါတယ်။ဒါဒီနေ့တိုက်ပွဲအခြေအနေ
တက်မရော့ဘက်ကတော့ဒီလ73ရက်နေ့မနက်9နိုင်ကျော်မှာဖားကန့်မြို့နယ်အတွင်းလုံခြုံရေးဆောင်ရွက်နေတဲ့ပူးပေါင်းတပ်ဖွဲ့ကိုအင်းမြတာယာရဲ့ဇေးလန်းဆောင်မှာ KIA က remote mine နဲ့ဖောက်ခွဲတိုက်ခိုက်ခဲ့ပြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့ကြောင်းဒီတိုက်ခိုက်မှုကြောင့်ရင်ပေါ်ပါတဲ့တပ်ဖွဲ့ဝင်၄ဦးနဲ့အရဲသား၅ဦးထိခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပေမဲ့တခြားကချင်ပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့ထုတ်ပြန်တာတော့မရှိပါဘူး။ဒီလ၁၂ရက်နေ့မှာမွန်ပြည်နယ်ကြိုက်ထုံမြို့ကခင်မွန်းချောင်းရဲစခန်းကိုအမီစီစစ်ဆဲလက်နက်ကင်30လောက်ကတနင်္ဂနွေလာရောက်ပြစ်ခတ်ခဲ့ကြောင်းနဲ့ရဲတပ်ဖွဲ့ဘက်ကထိခိုက်ဒဏ်ရာရတာမရှိကြောင်းလဲတမရော်ကာကွယ်ဦးစီးချုပ်ရုံအင်တာနက်ဆာမျက်နှာမှာသတင်းထုတ်ပြန်ထားပါရခင်ဗျာ
ကိုချင်းချင်းတင်ပြပေးခဲ့ပါခင်ဗျာခုဆက်ပြီးတော့ထန်းနိုင်ငံဘက်ကလူကုန်ကူးမှုသတင်းတပုတ်ကိုလည်းတင်ပြပေးခြင်းပါတယ်လူကုန်ကူးခံရတဲ့မြန်မာ30ကျော်ဟာထန်းနိုင်မြန်မာနေဆက်ကန်ချနာပူရီပြည်တယ်ထဲမှာဧပြီလ12ရက်နဲ့13ရက်နေ့တွေကဖမ်းဆီးခံခဲ့ကြရပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်မှအေးအေးမှာကပြောပြပေးမှာပါခင်ဗျာ
ကချနာဘူရီပီနယ်ဘန်ကောက်မြို့နယ်ကျေးရွာအုပ်စု14အနီးကရာဘာတက်တော်အနီးမှာလူကုန်ကူးသူတွေလာခေါ်မှာကိုစောင့်နေတဲ့မြန်မာနိုင်ငံသား15ယောက်ကိုအမှတ်105နယ်ကြားစောင့်တပ်ကဧပြီလ13ရက်နေ့ကဖမ်းဆီးလိုက်ပါတယ်။ဖမ်းမိသူတွေကိုစစ်ဆေးချက်အရထိုင်းနိုင်ငံမှာအလုရဖို့အတွက်တဝယ်ကနေ3ရက်ခရီးကိုခြေချင်းလျှောက်လာခဲ့ရတဲ့သူတွေဖြစ်ကြောင်းထိုင်းနယ်ကြားစောင့်တပ်ကပြောပါတယ်။ကချနာဘူရီပီနယ်ထောင်ဖာပေါ်နေရာမှာတော့မြန်မာတွေကိုတင်ဆောင်လာပြီးရဲကင်းကနေဖျက်မှန်းဖို့ကြိုးစားခဲ့တာကြောင့်ဧပြီလ12ရက်နေ့ကလူကုန်ကူးသူနဲ့မြန်မာအုပ်စုတွေဖမ်းမိခဲ့ကြောင်းထိုင်းတောင်ပိုင်းအခြေဆိုင် FPT အဖွဲ့ကအလို့သမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ်
။73ရောက်လေးခုနပြောတဲ့အဲဒီခေါင်းပါပုံမှာပေါ့ဖမ်းမိလိုက်တာပေါ့အဲဒီဒီမှာသူတို့ရဲ့အနေနဲ့စူးစမ်းထားမျိုးသွားမှာသွားဖို့အတွက်ကိုအဲဒီထလာရင်နောက်ကလေးလည်းပါတယ်ဗျ။ကလေးအဲဒီမှာ3ရောက်လာမှသိပါသေးတယ်။ပြောရမယ်ဆိုလို့ရှိရင်ရဲကင်းကနေပြီးတော့သူတို့တားတဲ့အချိန်မှာလေအဲဒီသာသမာမောင်းထွက်ပြေးတာပေါ့ထွက်ပြေးတဲ့ဒီမှာအဲဒီလိုက်ခံလို့မိရလေ။ကာသမားလည်းဟိုဟာပဲလို့ပြောတယ်။တပမာနိုင်ငံသားလေဒီမှာလီဒါပဲဆန်ခလာဘူရီရလို့ပြောတယ်။အဲထောင်ဖာဘူအပိုင်ထဲမှာမိတာပေါ့။ကတူပရမတားတာပေါ့။တားတဲ့အချိန်မှာသူလည်းပြေဘူးလေ။သူကဟိုမရသေးဘူးပေါ့ဗျာ။ဖပြေးတာပေါ့နော်။ဖပြေးလို့အဲ့ဒါရဲရနေပြီးတော့လိုက်ခံပြီးမိရ
။အခုဆိုရင်နေဆက်ဝင်ပေါက်ထွက်ပေါက်လွယ်ကူနေတဲ့ထိုင်းတောင်ပိုင်းလမ်းတွေကနေမြန်မာတွေအများဆုံးခိုးဝင်လာနေတာပါ။လူကုန်ကူးသူတွေဟာလည်းကချနပူရီပီနယ်ရဲ့နေဆက်လမ်းကနေမြန်မာနိုင်ငံသားတွေကိုအစုအဝေးလိုက်တယ်ဆောင်လာတယ်လို့လည်းပြောပြပါဗျ။ဟ
ောပြောရမယ်ဆိုလို့ချင်းအဲ့ဒါဒီနေဆက်ကဟိုပြစ်နေတာဟိုဒီတဲ့လို့ခေါ်မယ်။လမ်းလေးပဲကြားတာလေလမ်းလေးဆိုတာဒီပြောရမယ်ဆိုလမ်းလေးတိတိလေးပဲကြားအဲ့ဒီပချမ်းဆိုရင်ခိုင်ဟိုပချမ်းမြန်မာအဲ့လိုဖြစ်နေတာလေအဲ့ဒါလွယ်လေနောက်ပြီးတော့တောဟိုတစက်အစက်ကလည်းခြေကြီးပဲလေ။အဲ့အဲ့ဒါမျိုးအဲ့ဒီကြားသုံးလို့ဆိုလို့ချင်းအဲ့ဒီကျွန်တော်တို့တော့ပဲခြံရှိတဲ့ဘက်ကနေဆိုလို့ချင်းသူခိုးပြီးဝင်လာမှဆိုဝင်လို့ရတယ်အဲ့လိုဝင်လာပြီးတော့မှအဲ့ဒီ
ပြီးကြတဲ့ရက်ကပဲထိုင်မြန်မာနယ်ဆက်ကကနာပူရီမှာမြန်မာနိုင်ငံသားတရာလောက်ဖမ်းမိခဲ့ပြီးဒါဟာနောက်ဆက်တွဲဖမ်းမိခဲ့တာဖြစ်ပါတယ်လက်ရှိမှာတော့မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အလောက်ကအစီအမံပြေကြသူတွေဟာ
အလောက်ကအခွင့်အလမ်းတွေရှာဖွေဖို့အတွက်လူမောင်ကိုသမားတွေကနေတဆင့်အင်ဂျင်နီယာချင်းထိုင်းနိုင်ငံတွေကိုအစုဝေးတွေနဲ့ကိုဝင်လာနေကြတာဖြစ်ပါတယ်ရှင်။မအေးအေးမှာသတင်းပေးပို့ခဲ့တာပါခင်ဗျာ။ကိုဆက်ပြီးတော့စီရီယံလှုပ်ရှားမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းတင်ပြပေးကြပါမယ်။ဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးကြတဲ့ကဆက်တင်ခဲ့တဲ့ဝန်ထမ်းတွေရ 19 ကာယောဂါကြောင့်ထိခိုက်နစ်နာနေတဲ့မြန်မာကျန်းမာရေးဆောင်ရှားမှုစနစ်ကြီးတစ်ခုလုံးဆေးရနာသိမှုကြောင့်ပြန်ပြစ်နှလန်းထူလာနိုင်ခြေရှိပါမလားလုံခြုံရေးအခြေအနေကြောင့်အမိမဖော်လို့တဲ့ CDM ပါဝင်နေသူဆရာဝန်တူဦးကိုမှအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဂျပန် 90 ကျော်ကြာမြင့်လာပြီဖြစ်တဲ့ CDM အာဏာပိဆိုင်ရေးလှုပ်ရှားမှုနဲ့ပတ်သက်လို့ CRPH ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီရဲ့သုံးသက်ချက်အဖြစ် VOA ကလက်ခံရရှိတဲ့ CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးရဲ့အသံဖိုင်မှာသူကအခုလိုပြောသွားပါတယ်ကျွန်တော်တို့ရဲ့
CDM ကအောင်မြင်မိမဲ့လေနောက်ထပ်တလှမ်းထပ်လှမ်းနေကြတယ်နော်နောက်ထပ်တလှမ်းနေကြတယ် ရအရာဘယ်လိုသွားလဲဆိုရန်ရအောင်လုံးဝရက်ဆိုင်ပြဖို့အတွက်ကျွန်တော်တို့လုပ်ရတယ်ဒါကြောင့်ဘန်နေရောဘာတွေရောအကုန်ပိတ်အောင်လုပ်ရတယ်တကယ်တော့ပထမတစ်စင်တော့ကျွန်တော်အဲ့လိုမဟုတ်ကျွန်တော်နောက်တစ်ခါကျတော့အကုန်လုံးပိတ်အောင်လုပ်ပြီးရန်ရအောင်လုံးဝရအောင်လုပ်တဲ့အဆင့်ကိုရောက်သွားတယ်ဆိုတော့ဒါဆိုရင် ဈေးရုံနေဈေးကန်းနေဟိုလိုအခမဲ့ဈေးရုံဈေးကန်းနေနဲ့ပရိုက်ဗိတ်ဈေးရုံနေဈေးကန်းနေကိုဒစ်ကောင့်ပေးဖို့တွေပြောပြီးကျွန်တော်တို့ဆက်လုပ်ခဲ့ကြတယ်ကြည်ပီးတွေကိုကိုယ်တိုင်လည်းဈေးကန်းနေအပြင်မှာဖွင့်ပြီးလုပ်ခဲ့ကြတယ်ဒါပေမဲ့အဲ့ဖွင့်ခဲ့တဲ့ဈေးကန်းနေကိုသူတို့လာသိမ်းနေဖမ်းနေနောက်ရန်ကုန်ဈေးရုံကြီးတို့ဘာလို့မှကျွန်တော်တို့တနပ်ပြစ်တဲ့အခါပြန်ဖွင့်န မဖြစ်သေးအဲ့လောက်အထိအောင်ကျွန်တော်တို့လှုပ်ထားနိုင်တယ်ကျမ်းမာရေးနဲ့အားစားဝင်ကြီးဌာနဆိုရင်ဘယ်နေရာမှမဘာမှအလုပ်လို့မရအောင်ကျွန်တော်လှုပ်ထားနိုင်တယ်
ဒေါက်တာဇော်ဝေဆိုးပြောသွားတဲ့အထဲမှာဆေးရုံတွေအပါအဝင်စစ်ကောင်စီရန်တရားတစ်ခုလုံးပုံမှန်ပြန်ပြီးလဲပတ်နိုင်တဲ့အခြေအနေမရှိသေးဘူးဆိုတဲ့အချက်နဲ့ပတ်သက်လို့လက်ရှိ CDM လှုပ်ရှားမှုမှာပါဝင်နေတဲ့အမည်မဖော်လိုတဲ့ဆရာဝန်တဦးကို VOA ကဆက်သွယ်ပြီးရှေ့တန်းကျမကြီးလှုပ်သားရရဲ့နောက်ဆုံးအခြေအနေကိုမေးကြည့်ပါရစေ
။ဆေးရုံမှာအကုန်ပိတ်ပြီးပြီကဘောနော်အခုဆိုရှင်ဟိုရန်ကုန်ဆေးရုံကြီးဆိုလို့ရှင်လည်းပိတ်လိုက်ရပြီဆိုတော့ဘောနော်ကျမကြီးဝန်ကြီးဌာနအောက်မှာရှိရဲ့ဒီအစိုးရဆေးရုံကြီးကဘလို့သူကနာလို့ခွင့်ရင်တဲ့လူတွေဟိုကအပြားပေးတဲ့လူတွေဘလောက်ပဲရှိတော်ညာလဲဒါပေမဲ့အဓိကဟိုမကျော်တူပေါ့နော်လူအများစုဆရာဆရာမဝန်ထမ်းအများစုကမလုံဆင်းကြတော့တဲ့ကြောင့်ခွင့်လို့မရပဲနဲ့အလုပ်လုပ်လို့မရပဲလေပတ်လို့မရပဲနဲ့ပိတ်လိုက်ရတဲ့အချိန်မှရှိပါတယ်အဲ့ဒါဘလောက်ကြာသွားပြီလဲဆိုခုချိန်ချင်းတလားလားနဲ့သုံးလားနဲ့အစိုးရကိုရောက်လာပြီပေါ့နော်အလောက်ကြာသွားပြီပေါ့
အဲ့တော့စစ်ကောင်စီကအဲ့လိုမျိုးဒီဆေးဘက်ဆိုင်ရာတွေပေါ့နော်ဆေးဘက်ဆိုင်ရာဝန်ထမ်းတွေဟိုဆရာဝန်တွေကိုဖိနှိပ်နေမယ်ဆိုရင်ရေရှည်မှာမြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ပေါ်မှာရောဘယ်လောက်ထိထိခိုက်လာနိုင်မှုရှိလဲရှင
်အခုတော်တော်ထိခိုက်နေပါပြီအခုတော်တော်ထိခိုက်နေပါပြီဆိုတော့ကျွန်တော်တို့ကစစ်ကောင်စီအာဏာမသိမ်းခင်လေကိုကိုဗစ်အတွက်ကိုကျွန်တော်တို့ဟိုဆရာဝန်တွေရောကျန်းမာရေးဝန်ထမ်းတွေအကုန်လုံးဒီရှမ်းကိုကိုတင်ပန်းဆင်းရဲစွာနဲ့ပေါ့နော်ဒီရက်တီနေရရုံးကန်နေကြတာတနည်းနည်းပါရှိပါတယ်တနည်းနည်းပါရှိပြီးတော့ခြေကုပ်လက်ပန်းကျပြီးတော့ဟိုသူချိချောက်ပြီးတော့အလဲအောင်လည်းနေရပြီးကြားခင်မှာဟိုဒီငါတို့ဟို EEC ဘာလို့ဆိုစားဖြစ်တဲ့ကျွန်တော်ကအိမ်ပြန်လို့မရအောင်အကုန်လုံးဆေးမှာပဲနေဆေးမှာပဲခါအဲ့လိုဟိုအလဲနဲ့လဲလဲလဲလဲပြီးတော့အဲ့လိုဆင်းလာကြတာလေအဲ့ဒီချိန်မှာကောင်းတော့ပဲအယောင်ကြီးတက်လာတဲ့သူ့သူ့တော့ပျောက်သွားပြီးတော့တနည်းနည်းပါလုံးဝပျောက်ဆုံးသွားပြီးတော့လူမျိုးဖြစ်သွားတယ်ဆိုပြီးဟိုဒီမှာအခုဝင်ဆက်ပြီးတော့ဟိုဖန်ဆီကနှိမ့်ဆက်တာပေါ့နော်ဟိုထောင်ချတာအစားပေါ့နော်အဲ့လိုအမျိုးမျိုးအရေးကြီးတွေရှိလာတဲ့ခါကျဆောင်းလေးမဟုတ်ဘူးကျွန်တော်တို့ဟိုဆရာမကြီးလည်းရှိတယ်ဆရာမကြီးဝန်ထမ်းတွေလည်းရှိတယ်တခြားကျွမ်းကျင်တဲ့လူသားလည်းရှိတယ်ဒီအားလုံးက ဘလူးညမှာတက်ပြီးတော့စိတ်ရတော်တော်နာနေပြီပြန်ပြီးတော့အလုပ်လုပ်ချင်လဲစိတ်ရှိမှာမဟုတ်တော့
CDM လှုပ်ရှားမှုကြောင့်စစ်ကောင်စီရန်နေရာပုံမှန်လက်ပတ်လို့မရနိုင်ပေမဲ့လည်းစစ်အာဏာသိမ်းဆန့်ကျင်တဲ့လှုပ်ရှားမှုတွေအပေါ်မှာစစ်တပ်ကဆက်လက်ပြီးရရက်ဆက်ဆက်ဖိနှိပ်ဖြိုခွဲနေတဲ့အတွက် CRPH အနေနဲ့လက်နက်ကင်တော်လှန်ရေးလမ်းစဉ်ကိုလည်းရွေးချယ်ထားကြောင်း CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာစောဝေဆုကပြောကြားခဲ့ပါတယ်ရှင
်။ဒါကတော့မိုင်းအင်ဂျင်နိုင်တင်ပြပေးခဲ့တာပါခင်ဗျာ။ရန်ကုန်တိုင်းဒေသကြီးကျမကြီးဦးစီးဌာနကအမည်မဖော်လိုတဲ့အကြီးအကဲအရာရှိတူကတော့ရန်ကုန်စေယုံကြီးပြန်ဖွင့်နေပြီးလုပ်ငန်းလည်ပတ်နေပြီလို့ VOA ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးရန်ကုန်စေယုံကြီးမှာအရင်တာဝန်ထမ်းဆောင်ခဲ့သူအခု CDM လှုပ်ရှားမှုမှာပါဝင်နေတဲ့ဆရာဝန်တူကို VOA ကဆက်သွယ်မေးမြန်းတာမှာမနေ့စင်နာရီကနေနေ့လယ်2နာရီအထိဖွင့်နေပေမဲ့တကယ်တမ်းလုပ်ငန်းလည်ပတ်နိုင်တာမျိုးမရှိဘူးလို့ပြောပါတယ်။ပမောက်ကတချို့နဲ့စေဝန်တန်းတချို့ပဲရုံးလာတက်တာရှိတယ်လို့လည်းပြောပါတယ်။နောက်ဆရာဝန်တူကလည်းဝန်ထမ်း20လောက်နဲ့စာဖွင့်နေပြီးလူနာမရှိဘူးလို့ VOA ကိုပြောပါရခင်ဗျာဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာမို့ပထမဆုံးတော့ဥကျော်စံတာရဲ့သတင်းသုံးသပ်ချက်နဲ့စကြင်ပါတယ်အခုမြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်တိုက်ဖျက်ရေးနဲ့အတူ Federal ပြည်ထောင်စုတိဆောက်ရေးကိုပါ CIPH ကပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကကြွေးကြော်နေပါတယ်လက်တွေ့ဖြစ်လာနိုင်ခြေဘလောက်ရှိနိုင်ပါသလဲမြန်မာအရေးသုံးသပ်သူဥရဲထွန်းနဲ့ဥကျော်စံတာကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ကြည့်ရမယ်အခုမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးဆိုတဲ့ CRPH ရဲ့တွေ့ကြုံသံကိုတိုင်းရင်းသားတွေသူသဖြင့်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကလိုက်လေလေလေယုံကြည်စက်ဝင်ကြလိုက်မယ်လို့ယူဆပါသားခင်ဗျာ
ကျွန်တော်တို့နိုင်ငံမှာရေးကြီးတဲ့တိုင်းရင်းသားလက်နက်ကိုင်တွေတိုင်းရင်းသားနိုင်ငံရေးပါတီတွေပေါ့နော်အဲ့ဒါကိုစီယုံဖို့အတွက်ကျွန်တော်တို့ CRPH ကပေါ့နော်မြို့သားညီညွတ်ရေးအစိုးရဆိုတဲ့ပုံစံမျိုးသွားမယ်လို့ပြောထားတာလည်းရှိတယ်။အဲဒီအစိုးရတရားဆိုတာဟာတတ်မရှိဘဲနဲ့သူ့အာဏာဟာဒီမတည်မြဲနိုင်ဘူး၊သူ့အာဏာကိုမထိန်းသိမ်းနိုင်ဘူးပေါ့နော်။အဲဒါလို့ဒီယူဆဒီအောက်မှာဒီတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေကိုသူ့ဘက်ပါအောင်စီယုံလိုက်တဲ့ကြွေးကြော်သားမယ်လို့ဟိုသုံးသပ်လို့ရပါတယ်ဗျ
။ဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းရေးဆိုတဲ့နေရာမှာFederal တပ်မတော်ဖွဲ့စည်းရေးဆိုတာတဲ့ဒါ Federal ပြည်ထောင်စုထူထောင်ရေးဆိုတဲ့ဟာကတော့နိုင်ငံရေးအဖြစ် Political Unity ပို့ပြီးတော့ရရှိစေမယ့်ကိစ္စလို့ဆိုရင်ပါမလားခင်ဗျာ Federal တပ်မတော်တကယ်လက်တွေ့ကြပြီးထိရောက်နိုင်တဲ့ကိစ္စလောလောဆယ်ဖြစ်လာနိုင်ပါမလားအဲ့ဒါလည်းမေးချင်ရှိမယ်ထင်ပါတယ
်လက်တွေ့မှာအဲ့ဒီဟာတွေကအောင်မြင်လားနိုင်သလားမအောင်မြင်နိုင်ဘူးလားဆိုတာကတော့နိုင်ငံလက်နက်ကိုင်အဖွဲ့အစည်းတွေကအဓိက NLDတို့တော်ကိုယ်တိုင်တွေပါဝင်တဲ့ CRPH နဲ့အခုဒီဥဆောင်နေကြတဲ့ပုံကိုယ်တွေအပေါ်မှာဒီဘလောက်အယုံကြည်ရှိတယ်လဲနောက်ဘလို့ဒီအရေကိုတို့အကောင့်ထဲပေါ်နိုင်ပါမလားဆိုတဲ့ဥစ္စာအပေါ်မှာတော့အများကြီးကြည်လိုက်မယ်နောက်တစ်ခုကအဲ့ဒီသက်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့တဖွဲ့ချင်းရဲ့အခြေအနေကလည်းအများကြီးစကားပြောလိုက်မယ်လို့ထင်တယ
်ပြီးခဲ့တဲ့2008ဖွဲ့စည်းပုံနဲ့စတင်လာတဲ့ကာလအတွင်းမှာဥသိမ်းစိန်ဥဆောင်တဲ့အစိုးရနောက်ဒုတိယအမျိုးသားဒီမိုကရေစီအဖွဲ့ဥဆောင်တဲ့အစိုးရဆူရ10နှစ်လွန်မြောက်ခဲ့ပြီဖြစ်ပါတယ်။အဲဒီ10နှစ်တာအတွင်းမှာဖွဲ့စည်းပုံကိုဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံမျိုးဖြစ်အောင်အဲဒီဟာနဲ့နှိစက်အောင်ကြိုးပမ်းခဲ့ကြတာဟာအကြောင်းမျိုးမျိုးနဲ့မအောင်မြင်ခဲ့ပါဘူး။ဆိုတော့ဒီတိကျမှာရောအောင်မြင်လာနိုင်မဲ့အလားအလာရှိပါသလား
။ဟုတ်ကဲ့အခုအခါမှာတော့သူတို့ကဟိုစဉ်းစားစရာရှိတာနံပါတ်1ဒီလိုပြောလိုက်တဲ့เนาะဒီ CRPH ကနေပြောလိုက်တဲ့ကိစ္စဟာအဓိကခေါင်းဆောင်နေဖြစ်တဲ့ဒေါက်တာဆန်းစုကြည်တို့ဦးဝင်းမြင့်တို့ရဲ့သဘောထားပါရဲ့လားเนาะဦးဝင်းမြင့်တို့ဒေါက်တာဇော်မြင့်မောင်တို့ပေါ့လေဒီပုဂ္ဂိုလ်တွေကအခုကအကျုံအောင်ခံနေရတဲ့အခါကျတော့လွတ်လွတ်လပ်မရှိတော့သိကြတဲ့သူတို့သဘောထားတော့ပါမှာမဟုတ်ဘူးအဲ့လိုဆိုလို့ရှိရင်ဒီကြေညာချက်ဒီထုတ်ပြန်ချက်ဟာဘလောက်အာမခံချက်ရှိမှာလဲတကယ်လို့ဒီကောင်းဆောင်လေးလွတ်လာလို့ရှိရင်ဒီထုတ်ပြန်ချက်ဒီသဘောထားပြောင်းသွားနိုင်သလားဆိုတာတစ်ချက်ပေါ့ဗျာနောက်တစ်ချက်ကအခုတို့ဒီကြေညာလိုက်တဲ့အခါမှာ2008အခြေခံဥပဒေကိုလည်းဖြတ်သိမ်းလိုက်ပါပြီဆိုပြီးတော့ကြေညာသွားတာရှိတယ်အဲ့တော့ကြေညာသွားလို့ရှိရင်ဒါကတော့အသိရရတော့မှာပေါ့နော်အသိရရမှာဆိုတဲ့အခါကျတော့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလည်းဒီရေးထားတဲ့ဒီဖက်ဒရယ်အခြေခံဥပဒေတစ်ခုရှိတယ်အဲ့ဒါကြီးကိုလည်း
ตัวเช่นอดีตผู้ว่ามาขึ้นในนี้ได้คาจ้ะတော့အဲအဲ့ဒီအခြေခံပုံမှာဒါကိုဆွေးနွေးမယ်ဆိုတော့သဘောပေါ့လမ်းဖွင့်ပေးထားတဲ့သဘောတော့ရှိတာပေါ့ဒီအန်အေရီရဲ့ခေါင်းဆောင်တွေရဲ့သဘောထားပါရဲ့လားဘာညာဆိုတာကိုစဉ်းစားကြရှိမယ်လို့ဆိုတော့အဲ့ခေါင်းဆောင်မိုင်းအပြောင်းအလဲကိုလည်းပဲတချို့ကမျောမှန်းပြီးတော့ပြောကြတယ်အခုဖြစ်လာတဲ့ကိစ္စမှာကလူငယ်တွေမျိုးဆက်တဲ့လူငယ်တွေကအများကြီးသူ Romla, through yes, in Tema or Federal Pitanzu, Suret, the water, Tainari Alung Dandu Pit Yame, Ludain, Taina Makabu, Pada Maja, Lumum Cha, Dandu Piame, Suret, use up Bubi or see a music de Porton Lavi, Konda Muleva, a music Pegu, Piondo Lime, Lugo, Nolin and Yajan Siwala.
Ari Luga of Nolin, I marry a good look, get a night, Gima Mapide Kajaro. โอ้ทุกทะเพนเนาะโอ้မျိုးနေလူတန်းစားပေါ့เนาะမျိုးနေမမာပေါ့လူမျိုးအရာပြောမယ်ဆိုတော့မမာအများစုကဖက်ဒရယ်ဆိုတာကိုပို့ပြီးတော့စေဝင်စားလာပို့ပြီးတော့ဒီတိုင်းသားတွေရဲ့ခံစားချက်ကိုပို့ပြီးတော့သဘောပေါက်လာပို့ပြီးတော့စာနာနားလဲလာတယ်လို့ကျွန်တော်ကအဲ့လိုတော့ယူဆတယ်ဒါကြောင့်မလို့အရင်တော့ဖက်ဒရယ်ဆိုတဲ့ဥစ္စာကိုသိစိတ်ဝင်စားဘူးဒါမလိုပါဘူးဆိုပြီးတော့အထင်ကြီးတဲ့ဒီလူငယ်တွေအ
ဒီတိုင်းသားလည်းနဲ့ကင်အဖွဲ့အစည်းတွေအနေနဲ့ကကြတော့ဟိုဒီလူငယ်တွေရဲ့အမြင်တွေပေါ့နော်အခုစီအာပြေးချူပါတို့ကပြောဆိုတင်ပြထားတဲ့ကိစ္စတွေကအာမခံချက်ရှိဖို့ဆိုတာကသူတို့ဒီလှုပ်ရှားနေတဲ့ဒီရေတော်ပုံကအောင်မြင်ဖို့လိုတာပေါ့နော်အောင်မြင်နေဆိုလို့ရှိရင်တော့ဟုတ်ပြီသူတို့နဲ့ဆက်ပြီးစကားပြောမယ်သူတို့ပြောထားတဲ့ပြင်ပြထားတဲ့ဂရိကဝိဒေနဲ့အညီဆက် ပြီးတော့အကောင့်တွေဖော်မယ်ဆိုရင်တော့ဒါဒီမျှော်လင့်ချက်ရှိတာပေါ့လေတကယ်လို့အဲ့လိုမဟုတ်ဘဲနဲ့ဒီအရေးတော်ကကြာရှုံးသွားမယ်ဆိုလို့ရှိရင်ဒီတိုင်းသားတွေတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေလိုချင်တဲ့ဒီဖက်ဒရယ်စနစ်ကလည်းတခါလမ်းလွဲဟိုသူတို့လိုက်သွားမိတယ်လို့เนาะဟိုဒီကျွန်တော်တို့မာမိတ်ဖွဲ့တာမာမိတ်ပူပေါင်းမှုမှာမှားသွားတဲ့ဆိုတဲ့ဟာမျိုးလည်းဖြစ်သွားနိုင်တာပေါ
Alebe, a tiny area, young team who bump or in Hualebe, a digani, I see little Timare. So I'm Nukua, a Jan and Pinier, Elunin Yumu, or that man made the board, Triavala.
Mamma, yeah, Raro, Pedra Raboli, the Diana Lenagai, Poesi, Diviga, Gunadro, the Rabo, Segutadalu, Pedra Army, no, Pedra Tamaros, where I am, you Poesi, Ninune, a little tiny solution, or da. မျောလင်းထားတဲ့အတိုင်းဖြစ်လာနေတာပေါ့တော်တော်လဲတိုင်းသားလက်နက်ကင်တက်ဖွဲ့တွေမှာလဲတက်ဖွဲ့နဲ့တက်ဖွဲ့ကသူတို့ရဲ့ဒီပဂရိအခြေအနေအရဒီအခုစီအာဘီအေးရဲ့အဲနော်ဟိုဒေါ်လာပုံကံနေတဲ့ဟိုမှာရူဒူလူအက်စ်လိုဝါအဖွဲ့မျိုးဆိုလို့ရှိရင်တော့ဒီကိစ္စကသူတို့ချင်းချင်းအာဏာသိမ်းတဲ့ကိစ္စပဲသူတို့နဲ့ဘာမှဆိုင်မှုဆိုပြီးတော့အဲ့ဒါလိုပြောင်းပြောတာမျိုးရှိတယ်လို့ပေါ့န
တယ်ဒါကြောင့်အခု CDM တို့ဘာတို့ ਨੇ အဲကျွန်တော်တို့လောက်ဖို့မလိုဘူးဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ကျွန်တော်တို့ဒီဒါဒါနဲ့ပတ်သက်လို့ဟိုပါပေါ့ UDSA ဟိုကဘကပဟိုပုံကန်ခဲ့တုန်းကအခြေအနေလေးတရက်ကိုနည်းနည်းလေးပြောပြခြင်းတယ်အဲ့တုန်းကသူတို့ပုံကန်ခဲ့တဲ့ကိစ္စတွေမှာသူတို့ဒီတမှုတတားတွေပေါ့နော်ဝတမှုတတားတွေရဲ့ခံစားချက်တွေမှာဘာတခုရေးကြည့်တဲ့အချက်တခုပါလဲဆိုငါတို့နေတဲ့ဝပြည်နယ်ဝဒေသကလွမြောက်နေပြီပဲเนาะတဲ့ရန်သူတက်မှလည်းမရှိတော့ဘူးငါတို့ကဘာဖြစ်လို့တပြည်လုံးလွမြောက်ရေးဆိုပြီးတော့ဆက်ပြီးတော့အသေးခံနေဖို့လိုသေးတယ်လေပေါ့เนาะဆိုတဲ့ဟာသူတို့အဲ့ဒီမှာလည်းအဲ့အခြေခံစိတ်ဓာတ်ရှိရယ
်ကျွန်တော်တခုစဉ်းစားတာပေါ့လေတိုင်းရင်းသားတွေထဲမှာပြည်ထောင်စုနဲ့ရင်းနှီးမှုအလန့်အဝေးဆုံးလူမျိုးဟာဝါလူဆိုခြင်းပါတယ်ဒီမြန်မာနိုင်ငံကျင်းတဲ့နိုင်ငံရေးဖြစ်ပေါ်တူတက်မှုမှာဝါရီပါဝင်ခဲ့တဲ့အခန့်ကဏ္ဍအင်မတန်နှဲပါပါတယ်အဲဒီဘကပရိအဲဒီမှာသွားပြီးတော့ခြေကုပ်ယူခဲ့တဲ့အချိန်မှသာရင်ပေါ်ပေါ်ထင်ပြလာရတာပါရုပ်စွာအဆုံးပြောရင်ပြည်ထောင်စုသားတွေလည်းပဲဝါအကြောင်းကိုစိတ်တော့မသိရဘူးဆိုတော့ကဝါရီရဲ့အခန့်ကဏ္ဍကစီရင်ရတဲ့လွှဲရင်ပေါ့လေနိုင်ငံရေး unity မှာဝါတော့အရေးပါလို့လား
เออตัวดีวันเนี่ยมาวินัยงานยืนเนี่ยเนี่ยเป็นกว่าเลยแต่จำรู้ดีมาพี่เนี่ยพี่เบียดเนี่ยบัดเดลุเลยขันซาเจก้าโร่แต่ชาติยังนั่นเลยไม่กันพูดสิเนี่ยเราไม่ดูละไม่เมย์ตัวต่อเลยกันนี่เช่นนี้มาตัวเอียอาจีตรงใจนั่นเลยไม่กันพูดสิพี่เนี่ยทางกูอยากเชื่อกูบักบัดบิวกูบีกเรก้าแต่มารอเนี่ยจ้ามาแต่ไม่กันใจบริมาพี่แค่รักกันเลยแต่มารอตัวก้าเนี่ย
ตัดได้ยานี่เลยอันนี้ถ้าได้ยาลูกเกี่ยวลูกยาอะไรบ่เลยส่วนที่น้องนักสู้เนี่ยดีมาตุ้งตาจินาโรฟีดเรลปีดังสู้ปัตุนีสุรเอกิจันเนปัตเตลูฮาร์โรจังนารีชิซาชิพิบิโรตัวเรือยาวลายเจริญขมาดีลุงเอริฮาปีมาเด็กาเฟเดรสราอุปถัมภ์ส่วนนั่นเลยสบอบอุปยรอมันเด็กายุงอิลาราดีลุงเอริฮาปัตมามิวเซเบพเชตเอลุสปัตมันเสียตุกับพี่เอร์สุราบุพเชลาร์เอเยดอบุมา
ดูไงเรียกจุดยอดอะไรกันใช่ไหมฮะแต่เรื่องปีต้องสู้ปัจจุบันนี้สุรเอกนั่งยี่ขันยูเจย์ทุกอย่างไลน์ดีบอยดูคู่ลุ้นสุรเอกมามากเนี่ยมามาเลยเนี่ยดีอะไรก็ร้องนั่งยี่ยาตัวเราโก้ขี้ยาวเด้ดีสักชั่งมือดูคู่ลุ้นเลยพี่น้อยนะบ่เนาะแต่ในนั้นเรียกยี่กิสซ์แต่ในนั้นเรียกดีจันโร่แต่บัวเรียกจามาพี่เนี่ยพี่ตักขันอะไรกิสซ์ ทุกข์ทุกข์ยากแค่ใดดีเนี่ยบางคนเนี่ยเสียที่พิเรนเสียที่เย่ดังอู่ก็มาเรียมีอาจุนี่เลยที่ตาก็ลุงเอริยาอู่โอ้กังกังว่าบอกน่าเลี้ยงข้างซ้ายล้านในเนี่ยกาลาลูจันรูปยอลุยาเลยแต่เนี่ยเสียแท้เว้ยพ่อเจ้าที่เสบวยที่พี่นี่เดเลสว่าถ้าเพื่อนคนเย่บอกน้อเพื่อนสนิทโอ้ช่วยไม่ยาลูเว้ยสว่าโอ้วิโยต์บอกเปล่าเลยลูจันรูปยูซาบ้าน
ผู้จัดสรรได้เนี่ยมาอีตรงตัดเช็คกูน่าเสียงเงียบแล้วบ้างเนี่ยคุณเสพีโร่อากาศการณ์กูเต็มที่อภิบาลออกมาแต่ประเด็นที่บอกเลยทุกชาติอากาศการณ์ที่เนี่ยกูยังเนี่ยสุจิตเต็มที่อภิทาวาร์กเนี่ยท่านยูยาเลวิกซานีพิเดมวยไทยฮะท่านเนี่ยมาเราดูใจมีอาวี ท่านเองก็ต้องมาสิ่งเดียวอย่างเลวิกซาร์เรลุงเอรีท่านเนี่ยที่สิบาร์เรลเลวิกปุ่ยเรื่องนี้งูจีนยังมีอาชีพอะไรลูกแต่พ่อมาเลยลุงเอรีจ้ะอันนี้เรื่องสิ่งนี้บาร์เรดีเจ้าเนี่ยปัตตาบีร์กูรบายอาซาคนามาตัวพี่มาพี่บาร์เรครับเนี่ยมวยไทยลูกขอเรทไทยลูกเวกาโรไทยเองก็มาดูใจมีอาชีพอะไรอาซาพี่บีร์กูดีดีตามก็ลุงเอฟวยเรทูดจ้าวาร์เร
จนว่าตาตาบ้าแล้วเว็บไปบอกนั่นเสียทุราบีสังอาเวนัยอาเวชูมาแต่กูเนี่ยอยู่ตาตาปนปัตรฟรากาโรแล้วเว็บจีวายเนี่ยกูเปลี่ยนเวนเจนนิวาวีตาตาหาแต่กูเนี่ยตาชีวีแม่แล้วเว็บไปงานนี้ยาเรื่องเวงเวนเนี่ยมีทั้งสู้สาวเนี่ยกูคุณยี่ปีนี่รับเชิดเลยตัวยังมีเงินสุริพังก์ก็เปลี่ยวว่าเลย
คือรายได้หลักๆตอนเนี้ยถ้าแม่ไม่ได้ขายของก็จะมีเขาที่หาเงินเข้ามาให้ อย่างตอนเนี้ยแต่กูเชื่อมั้ยจะมารู้มีด้าจุ่ยดีกว่าเวงเวงก็รอแต่ถ้าชีก็อย่างแบบเราพะละแม่ได้เยอะก็มาเปลี่ยวยังแม่ได้ปวดแล้วส่งไปทุ่งกันยังไงอะไรที่แบบจะมาจุ่ยสินได้ยังไงแม่พูดตรงๆแต่ถ้าเราส่งไปทุ่งกันแล้วก็ลงเงินงาละก็พี่บอกเลยแต่แม่พี่ก็จะทำมาละก็คบกันดูดีอะไรพี่บีเอ็นเอามาเราอาจจะป่วยกูเลยเปลี่ยนไปเลยได้ปะ
แต่ถ้าตู้เมนเนี่ยตู้มารุเนี่ยนี่เราพิบิโรตู้มาพิจุกาเลยท่านลุงเอ๋ลายุ่งเนี่ยมีดมีเลวิตมาพิบาร์เลย
ตอนนั้นเห็นพี่เป็นนักมวย
จนเอามาก็เลวิตทุบาร์เลยแต่เจ้าจนเอาเลยตู้ลูกเว้เลวิตมาพิจิมาเลย
ท่านเองก็มาลุงเอ๋ป่วยก็ลูกจีป่วยลูกเว้ลูกจะมีอาบิโรแต่ป่วยทำไมไม่ใช่ลูกพ่อตายป่วยเนี่ยชาป่วยมาเลยเลวิตป่วยชีดาบาร์เลย
แม่บอกว่าไปมวยเหมือนพี่สาวกันทีจนอันนี้เนี่ยมาลุงอยู่สบิโรทุนในเมื่อส่วนนี้ตอนนี้จ้างยังจนเอาเลยตู้ด้วยเองเวบิโรไปสั่นดีมีอาชีพชาในลิเมลุมีกับเปียวว่าเลยท่านเองก็มาตัดสังงานนี่เอาลุงเอ๋เลวิตมาต้องได้เล่าสิเดี๋ยวท่านเจ้าเลวิตพูดจากเราเปียวว่าเลยแต่เมื่อท่านเองก็มาลุงเอ๋เลวิตทูบจากเราบ้ามาลูกเว้ยมีบารีสบอดตู้ยทุนในนับว่า
แล้วไปบริทูนี่อะไรเนี่ยไอ้ลูกทูเรียกข้ามาแทนยาเรียเนี่ยปัตตาบีโรเลยกูเลยพี่ว่าเลยไปต่อยมวยเก็บนักแข่งครับนักแข่งจนเราไปทูเรียกข้ามายูดจีเรียมาแทนยาเรียว่าเลยไอ้ข้าจ้างยี่เกอบีโรจะต้องเลี้ยว่าเลย
แทนยังมาโกวินายนิงเกี่ยวกับธรรมะไลน์พี่ดวงเราเข้าเข็มสีบีเมลเลยทุกอย่างไลน์เปลี่ยนพี่จะใช้มาเราบูบีโร အခက်အခဲတွေနဲ့ရင်ဆိုင်ရတယ်လို့သရီဘောင်ကပြောပါတယ
်รอบแรกแม่บอกเลยว่าหนักแต่แม่คิดว่ารอบนี้หนักกว่าพอรอบนี้มาเป็นตอนที่ปรมาจารย์โ
ควิดတွေဆဖြစ်တော့ကျမတို့မိသားစုတွေအတော်လေးကိုခက်ခဲပါတယ်ဒါပေမဲ့အခုအခြေအနေတွေအလုံးကောင်းလာနေပြီတော့မှဒုတိယနိုင်ငံဖြစ်တဲ့အတွက်ပိုးပြီးဆိုးမယ်ဆိုတာကျမသိပါတယ်ကိုဗစ်ပထမလှိုင်းတုန်းကတူရှာထားတဲ့ပတ်စံတွေကြောင့်ကျမတို့မိသားစုအနေနဲ့ရပ်တည်နိုင်ခဲ့ပါတယ်အခုဒီချိန်မှာတော့ကျမတို့မှာပတ်စံမရှိတော့ပါဘူးဘယ်သူမှလည်းကျမစီကနေဈေးမွေကြပါဘူးဒါပေမဲ့ကိုဗစ်ပြီးတဲ့အထိတော့ဒီလိုပဲဆက်ပြီးရုန်းကန်ကြိုးစားသွားမှာပေါ့ကြာတော့ကြာမှာပေါ့လေ
တတော်ရဲ့မိသားစုကလည်းစောင့်ဝတ်နေရေးကိုဖြည့်ရှင်းနိုင်ဖို့အတွက်သူ့ကိုလက်ဝဲထိုးစေခြင်းပြီးတော့အချိန်ကြာရင်တော့ကျေးဇူးလက်ဝတ်သမားဖြစ်အောင်ပံ့ပိုးပေးသွားမယ်လို့သရီပေါင်းကပြောပါတယ
်။စုံစမ်းခါနခါခွင့်ချက်ကစုံစမ်းอยู่บนเวที
။သူဒဏ်ရာရအနာတရားတွေဖြစ်တဲ့အချိန်တွေဆိုရင်အရန်ကိုတနာမိပါလား။လက်ဝတ်ကျိုးဝိုင်းထဲမှာထိုးကြတဲ့အခါနားရဲဆိုတာကျွန်မသိပါတယ်။ဒါပေမဲ့သူကအငြင်းရန်ဓာတ်ကိုဖုံးကွယ်ထားပြီးနောက်တော့မှပဲကျွန်မကိုပြောပါတယ်။ကျွန်မစိတ်မကောင်း။ဒါပေမဲ့ဓာတ်ကသူလှုပ်ချင်တဲ့ဟာဖြစ်နေတော့ကျမအနေနဲ့ဒါကိုအပြည့်အဝပံ့ပိုးပေးသွားမှာပ
ါဒါပေမဲ့လူငယ်တွေလက်ဝတ်ထိုးတာဟာဖွံ့ဖြိုးတိုးတက်မှုဘိုင်းတွေမှာထိခိုက်စေသလိုအုံနောက်နဲ့အာယုံရောထိခိုက်တာတွေမတန်ဆွမ်းတာတွေဖြစ်လာနိုင်တာကြောင့်ကျမရေးဆိုင်ရာကျွမ်းကျင်သူတွေကတော့လူငယ်လက်ဝတ်ဘွဲတွေကိုပိတ်ဖို့တောင်းဆိုနေကြပါတယ်ထိုင်းနိုင်ငံကလက်ဝတ်သမား250ဦးကောင်းတွေကိုတပ်မံရိုက်ပြီးတော့သူ့ရည်ရွယ်ချက်ပြုလုပ်ခဲ့တာမှာတော့တချို့တွေဟာအုံနောက်အသိဉာဏ်ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်နိုင်လောက်အောင်ကိုကြည်ကြည်မမထိခိုက်ဒဏ်ရာရတာရှိထားတယ်လို့အဲ့ဒီသူရိန္ဒနာအဖွဲ့မှပါဝင်တဲ့ထိုင်းနိုင်ငံမဟီရောတက်ကလူကကလေးငယ်နဲ့မိသားစုဖွံ့ဖြိုးတိုးတက်ရေးဌာနရဲ့ညွှန်ကြားရေးမှူးအာဒီဆိုက်ကပြောပါတယ
်การชกมวยมันจะมีการกระทบกระเทือนสมองในผู้ใหญ่เนี่ยเราพบเห็น
လက်ဝိထိုးတာကြောင့်အုံနောက်ထိခိုက်တာတွေရှိတယ်ဆိုတာကိုလူကြီးပိုင်းလက်ဝိသမားတွေဇီကနေကျွန်တော်တို့ရှင်းရှင်းလင်းလင်းတွေ့နိုင်ပါတယ်လက်ဝိသမားတွေဟာမှတ်ဉာဏ်ပျောက်ဆုံးတာတွေနောက်ပြီးကြွက်သားတွေကိုထိန်းချုပ်နိုင်စွမ်းမရှိတာတွေပါကစ္စတန်ယောဂါခံစားနိုင်တဲ့ NDA တွေရှိပါတယ်ယောဂါလက္ခဏာဘလောက်ပြင်းထန်တယ်ဆိုတာကတော့ထိခိုက်မှုဘလောက်ပြင်းထန်တယ်လဲဆိုတဲ့အပေါ်မှာမူတည်ပါတယ်တချို့ကတော့ဒါတရားရဂိုင်းတော့မဟုတ်ဘူးလို့ပြောပါတယ်ဒါပေမဲ့လက်တွေ့တွေ့ရှိမှုအရတော့ဖြစ်နိုင်တဲ့ NDA ရဂိုင်းနှုန်းကအများများပြီးအဲ့ဒီကနေမတန်ဆွမ်းဖြစ်လာနိုင်ပါတယ်
တချို့ထိုင်းလွတ်တော်အမတ်တွေကတော့အသက်၁၂နှစ်အောင်လူငယ်တွေကိုလက်ဝတ်ထိုးခွင့်မပေးဖို့ဥပဒေတရားပြဌာန်းနိုင်အောင်ကြိုးပမ်းနေကြပေမဲ့လူငယ်လက်ဝတ်ပွဲတွေကလူကြိုက်များပြီးအဲ့ဒီကနေဝင်ငွေတွေလည်းအများပြားရနေတာကြောင့်အခုချိန်ထိတော့အောင်မြင်မှုရမယ့်အလားအလာတော့မရှိသေးပါဘူးဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ
်။ကိုရန်နိုင်စူးစစ်တင်ပြပေးခဲ့တဲ့အားကစားကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။ VOA American အတန်းကနေပို့ထုတ်နေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်တွေမပြည့်စုံခင်မှာနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့တင်ပြပေးပါဦးမယ်ခင်ဗျာ။အနေဒီအစိုးရလက်ထက်ကပြန်ကြားရေးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းကိုအင်္ဂါနေ့မနေ့စနေနေ့ခွဲမှာရန်ကုန်မြို့နယ်အိမ်ကနေအရာဝတ်နဲ့စစ်ဖက်ရဲဘက်ယူနီဖောင်းဝတ်ထားသူတွေခေါ်ဆောင်သွားခဲ့ပါတယ်။လာခေါ်စဉ်ကဖမ်းဝရမ်းတစုံတရာမပါဘဲမေးစရာရှိလို့လာခေါ်တာဖြစ်ကြောင်းပြောသွားတယ်လို့မိသားစုနဲ့နှိဆက်တဲ့အတန်းဝိုင်းကပြောပါတယ်။မိသားစုကလိုအပ်တဲ့ဆေးဝါးနဲ့သုံးလေးရက်စာအဝတ်အထည်တွေကိုထည့်ပေးလိုက်တယ်လို့လည်းသိရပါတယ်။အခုအတန်လွင့်ချိန်အထိတော့ပြန်ရောက်မလာသေးဘူးလို့လည်းမိသားစုနဲ့နှိဆက်သူတွေကပြောပါတယ်ခင်ဗျာ။တကြံပွဲတော်ကာလဆိုရင်လူစီကားလေးရှိတဲ့ရန်ကုန်မြို့မှာဒီကနေ့တကြံအကြနေမှာလဲလမ်းမတွေပေါ်ထွက်တဲ့သူမရှိသလိုရေပက်ကစားကြတာလည်းမရှိပါဘူးစစ်အာဏာသိမ်းတာကိုတော်လန်တဲ့အနေနဲ့ပျော်စရာတကြံအစားတော်လန်တကြံဆင်နွှဲနေကြတာလို့ရန်ကုန်မြို့ကနေကပြောပါတယ်ဒီကနေ့တကြံအကြနေမှာຫນွေဥတော်လန်ရေးအတွင်ကြဆုံသွားကြသူတွေကိုအောက်မေ့တဲ့သွေးမတိတ်ဆေးတပိတ်ဆင်နွှဲကြပါတယ်ကလေးမြို့မှာနေကြပန်းဆိုင်ခင်းတဲ့လုပ်ငန်းကိုဝင်ရင်ဆန္ဒပြကြွကြော်တာနေအော်ဟစ်ကြပါတယ်မြန်မာနိုင်ငံနေရာအနှံ့မြို့အသီးသီးမှာတော့မနေ့တကြံအကြုံနေ့မှာအတာအိုးတပိတ်လုတ်ခဲ့သလိုဒီနေ့မှာတော့လမ်းမတွေလူစီကားရနေရာတွေမှာဆေးအနီတွေတုံလိမ့်ကြတဲ့သွေးမတိတ်ဆေးတပိတ်ကိုဆင်နေကြပါတယ်ပုံမှန်ချစ်တက်ပွဲတွေရှိနေတဲ့မန္တလေးစကိုင်းပခုတ်ကူကလေးဖားကန့်ကတာမြို့တွေမှာလမ်းလျှောက်တပိတ်ဆိုင်ကတပိတ်တွေကိုဆက်လုတ်ကြပါတယ်တကြံကာလမှာမြင်းနေကြားနေကြလေးရှိတဲ့တန်ကြပ် ထိုးပွဲတစ်ခုရှုပ်ဖို့မြို့မှာလုပ်ခဲ့ပြီးအာနာသိမ့်မှုစန့်ကျင်တဲ့တန်ကြတ်တွေကိုထိုးခဲ့ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်ကတော့ဒီလောက်ပါပဲဒီကနေ့အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jonas Walker ဖြစ်ပါတယ်ကျွန်တော်ကတော့ဇွန်ဝင်လိုက်မှာ VOA American တန်ရဲ့ဗုဒ္ဓဦးညအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ် VOA ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောရစီမန်တို့ကမြန်မာပြည်သူပြည်သားအားလုံးပေးအပ်နေခတ်တင်ကင်းဝေးပြီးတော့လူအင်ဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the